Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့ Christmas ညချမ်းဖြစ်ကြပါစေတောတာရှင်များရှင်။ American ပြည်တော်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ25ရက်မုတ်ထိုးနေ့ညဖက်9:20နာရီဒီအစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။ line တို့မီတာ1925 30နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနားလောက်ပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ဒီကနေ့ကျောက်တဲ့ Christmas နေ့ထိမ့်မှတ်ဖြစ်ခရစ်တော်ရဲ့မြင့်မြတ်မှုတွေကိုပိုယမ်းမင်းကြီး Francis ကအလေးထားဟောကြားသွားသလိုကမ္ဘာတဝန်းဒုက္ခရောက်နေတဲ့ကလေးငယ်တွေအတွက်လည်းဆုတောင်းစကားပါလိုက်ပါတယ်အချိန်နှမှာပဲ Christmas နေ့မှာအောက်ကောင်မှာဆူဆက်ချင်ဆန္ဒပြပွဲတွေဆက်လက်ပေါ်ပေါက်နေပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူကြီးညာပေးမှာပါ
ကောင်းပါပါရှင်ရန်ကုန်သာသနာပိုင် Cardinal Charles Bo ရဲ့ Christmas နှုတ်ခွန်းဆက်စကားမှာဘာတွေအဓိကထားပြောဆိုသွားပါသလဲ
မြန်မာနိုင်ငံဟာလည်းပဲသမိုင်းကြောင်းအလဲအပြောင်းတစ်ခုကိုကြုံတွေ့နေရပါသည်။မြောင်များစွာသောစိန်ခေါ်မှုများကိုရင်ဆိုင်နေရပါတယ်။တိုင်းသား
အပြည့်အစုံကိုတော့မကြခင်ထုတ်လွှင့်သွားဖို့ရှိပါတယ်။ဒါအပြင်ချင်းပြည်နယ်ပလောမှာတော့ညမထွက်ရအမိန်ထုတ်ပြန်ထားတာကြောင့်ဒေသခံတွေ Christmas Boy မဆင်နွှဲနိုင်ဖြစ်နေတဲ့တဲ့င်းရေခိုင်ပြည်နယ်အတွင်းမှာလာဝကဝန်သူချို့အဖမ်းခံရတဲ့တဲ့င်းနဲ့ Christmas တခြင်းတစ်ပုဒ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့ဦးကျော်စန္ဒရဲ့မြမအရေး၃၀ချက်လူလူနဲ့ဂျမ်းမာရေးအားကစားတဲ့င်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညဖက်နောက်ဆုံးကတဲ့င်းတွေကိုကောင်းလင်းဦးနဲ့မဆူမြတ်မလို့ကပြောပြပေးကြပါအောင်ရှင်။
ဒီနေ့ကျောက်တဲ့ Christmas နေ့ထိမ့်မှတ်ဖြစ်ခရစ်တော်ရဲ့မြင့်မြတ်မှုတွေကိုပိုယမ်းမင်းကြီး Francis ကအလေးထားဟောကြားသွားသလိုကမ္ဘာတဝန်းကဒုက္ခရောက်နေရတဲ့ကလေးငယ်တွေအတွက်လည်းဆုတောင်းစကားပါလိုက်ပါတယ်။လူတွေရဲ့နှလုံးသားမှာအမောင်ဖုံးလွှမ်းလေးရှိရပေမဲ့ခရစ်တော်ရဲ့အလင်းရောင်ကပုံမှန်ကြီးမြတ်တဲ့အကြောင်းလူပုဂ္ဂိုလ်တိုးချင်းမိသားစုနဲ့လူမှုဆက်ဆံရေးတွေမှာလည်းအမောင်ဖုံးနေတဲ့ပေမဲ့ခရစ်တော်ရဲ့အလင်းရောင်ကပုံမှန်မြင့်မြတ်တဲ့အကြောင်း Vatican မှာကျင်းပတဲ့ Christmas အခါသမယအခမ်းအနားတွင်ပိုယမ်းမင်းကြီးဟောကြားသွားတာပါ။ရှိလဲပိုင်းဒေသနဲ့ကမ္ဘာတဝန်းနိုင်ငံတွေမှာစစ်နဲ့ပြိပခတ်ကြဒုက္ခရောက်နေကြတဲ့ကလေးငယ်တွေအတွက်ခရစ်တော်ကအလင်းရောင်ဆောင်ခြင်းပေးဖို့လဲဆုတောင်းပေးသွားပါတယ်။ကမ္ဘာတဝန်းကရွှေပြောင်းနေထိုင်သူတွေတရားမျှတမှုကင်းမဲ့နေတဲ့အခြေအနေကိုလဲစိန့်ပီတာစ်ဘက်စလီကာဘုရားကျောင်းတော်ရန်နာကနေပြည်သက်ကိုဟောကြားရမှာပုံရံမင်းအလေးထားပြောကြားသွားတာပါ။လူမျိုးနိုင်ငံကတင်မာမှုအီရန်နိုင်ငံကလူမှုရေးရာမတိမငြိမ်အခြေအနေတွေနဲ့ယမန်နိုင်ငံကလူသားချင်းစာနာမှုအခြေတဲတွေအပြင်တောင်အမေရိကတိုက်ကဗင်နီဆိုလားနိုင်ငံမှာနိုင်ငံရေးပြဿနာတွေကြုံနေရတာတွေကိုလည်းထည့်သွင်းဟောကြားသွားပါတယ်ဒီကနေ့ဆောရီမှာပဲကက်သလစ်ခရစ်ယာန်သာသနာပိုင်ပိုယမ်းမင်းကြီးနဲ့ကန်တာဘရီကမ်းခြေဆရာတော်ဂျက်စတင်ဝဲဘီတို့ကလည်းတောင်ဆူရနိုင်ငံငင်းချင်းနဲ့တာယာဝါပြောရေးမျှော်လင့်ကြောင်းစကားပါခဲ့ကြပါတယ်ပြန်လည်ရင်ကြားစီရင်နဲ့ညီရင်ကိုလိုတင့်မြတ်မဲ့လမ်းကိုလျှောက်ဖို့တောင်စုရနိုင်ငံရေးခေါင်းဆောင်တွေတန်ရည်တန်ချခဲ့ကြတဲ့အပေါ်စုတော်မြစ်တာပို့တာတဲ့အကြောင်းလဲပူတွဲထုတ်ပြန်ခြင်းမှာဖော်ပြခဲ့ကြတာပါ
လာမယ့်နှစ်သစ်ဟာမြန်မာနိုင်ငံအတွက်ကောင်းမွန်တဲ့သတင်းစကားတွေကြားရမယ့်နှစ်ဖြစ်စေဖို့ကက်သလစ်အသင်းတော်ရဲ့ရန်ကုန်သာသနာပိုင်ကာဒနယ်ယဟန်အမတ်ချားလ်စ်မောင်ဘိုကခရစ်စမတ်သတင်းစကားပြောကြားခဲ့ပါတယ်မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ပြည်လဲတင့်မြတ်ရေးအတွက်ပြည်သူတို့ဦးစီးတိုင်းဟာငြိမ်းချမ်းရေးတန်တမန်တွေဖြစ်ကြစေဖို့ရန်ကုန်သာသနာပိုင်ချားလ်စ်ပန်ဘိုကဆူတောင်းပေးခဲ့ပါတယ်။မြောင်များစွာသောစိန်ခေါ်မှုတွေရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာစစ်ပွဲတွေအမြောင်များအိုးအိမ်ဆွန့်ခွာနေရမှုတွေရာသီဥတုဖောက်ပြန်မှုတွေကြောင့်လူအများဟာအေးချမ်းမှုကိုတောင့်တမျှော်လင့်နေကြတာကိုလည်းသူ့ရဲ့သတင်းစကားထဲမှာပြောကြားထားပါတယ်။နိုင်ငံတကာတရားရုံးမှမြန်မာနိုင်ငံတရားစွဲခံရတဲ့အကြောင်းပြင်းထန်တဲ့စကားလုံးတွေနဲ့တိုက်ခိုက်ပြောကြားခံရတဲ့အကြောင်းတွေကိုပြောထားသလိုကိုမမုံဒီစိတ်တွေရှိနေရင်ဒီအကျင့်ကိုပြောင်းလဲဖို့လိုအပ်နေတယ်လို့လည်းသူ့ရဲ့သတင်းစကားထဲမှာပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာလူအများခံဒုက္ခခံစားနေရတဲ့အပေါ်ကဘာကစိုးရိမ်နေတဲ့ကိစ္စကိုမြန်မာနိုင်ငံအနေနဲ့နားလည်ဖို့လိုအပ်တာကိုလည်းထည့်ပြောထားပါတယ်။နိုင်ငံတကာကလည်းမြန်မာအပေါ်နားလည်ဖို့လိုအပ်ကြောင်းနဲ့မြန်မာပြည်သူတွေရဲ့စိတ်ကူးအိမ်မက်တွေကိုနိုင်ငံတကာအကောင့်ထဲပို့ပေးဖို့လိုအပ်တယ်လို့ကက်သလစ်အသင်းတော်ရဲ့ရန်ကုန်သာသနာပိုင်ကာဒနယ်ယဟန်အမတ်ချားလ်စ်မောင်ဘိုရဲ့ခရစ်စမတ်နှုတ်ဆက်စကားထဲမှာပြောကြားခဲ့ပါတယ်။ဒီကနေ့မနေ့အစောပိုင်းကလည်းစိန့်မယ်ရီကက်သီဒရယ်ဘုရားကျောင်းမှာခရစ်စမတ်ပွဲတော်နေ့မစ္စတာတရားကိုကာဒနယ်ချားလ်စ်ဘိုဦးဆောင်ဟောကြားပူဇော်ခဲ့ပါတယ်။မြန်မာနိုင်ငံမှာရှိတဲ့ခရစ်ယာန်အသင်းတော်ပေါင်းစုံအဖွဲ့ချုပ်တွေစုပေါင်းပြီးတော့ခရစ်တော်မွေးနေ့ဂျေဇုတော်ချီးမွမ်းခြင်းနဲ့ညစာစားပွဲကိုလည်းနေပြည်တော်မှာကျင်းပခဲ့ပါတယ်။
Christmas နေ့မှာပဲဟောင်ကောင်မှာဆူအဆန့်ချစ်ဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေပြီးလုံတဲ့ရဲတွေနဲ့ထိတ်တဲရင်ဆိုင်မှုတွေနဲ့လည်းကြုံနေပါတယ်။ရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေကြားထိတ်တဲရင်ဆိုင်တဲ့အထိဖြစ်ခဲ့ပြီးနောက်တစ်နေ့မှာပဲဒီမိုကရေစီကြွေးကြော်စံတွေအော်ပြီးကုန်တွေတွေဖြတ်ထပ်မံကြည့်တဲ့ဆန္ဒပြခဲ့ကြတာပါ။ မနေ့ကခရစ်စမတ်ကျွန်းနေမှာတော့ဆန္ဒပြသူတွေကနေရာတော်တော်များများမိရှုဆန္ဒပြခဲ့ကြသလိုလုံလင်းရဲတွေကမြေရီဘုံတွေနဲ့ပြစ်ကတ်နေနေနိုင်နေလဲကြုံခဲ့ပါတယ်။အစိုးရစံချိန်ရေးဒီမိုကရေစီလွတ်လပ်ခွင့်တွေရရှိအွန်လိုင်းကစီရင်လို့ဆိုရဲကနေမနေ့ကစပြီးတော့ဆန္ဒပြသူတွေကုန်တက်တွေခီးသွားတွေအသွာလာများတဲ့နေရာတွေမှာဆန္ဒပြခဲ့ကြတာပါ။ရစွမ်းမှုနဲ့တန်လျာရှိသူတွေကိုတရုတ်ပြည်မှာကြီးကိုပို့ဆောင်ဝင်ရမယ်ဥပဒေကိုစန့်ကျင်ကန့်ကွက်ရကစတင်ခဲ့တဲ့ဆန္ဒပြဝဲတွေဟာအခုဆိုရင်9လတိရှိလာနေပြီးအရှင်ရော့မဲ့လက္ခဏာလည်းမတွေ့ရသေးပါဘူး။နိုင်ငံရေးလွတ်လပ်ခွင့်နဲ့ရဲတပ်ဖွဲ့ရဲ့အလွန်ကျွံ့နှိမ်နှင်းမှုတွေကိုတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးဖို့တောင်းဆိုမှုတွေမရမချင်းဆက်လက်ဆန္ဒပြမှာဖြစ်တဲ့အကြောင်းလည်းပြောဆိုထားကြတာပါ။မင်းည9နာရီနောက်ပိုင်းမှာတော့ဟောင်ကောင်ကပန်နဆူလာစင်ကန်ဟိုတယ်အပါအဝင်ခီးသွားတွေအသွားအလာများတဲ့နေရာတွေမှာဆန္ဒပြနေတဲ့သူတွေကိုတော့ရဲတပ်ဖွဲ့ကမြေရီဘုံနဲ့တုံနေနေခဲ့ပါတယ်။အစိုးရမှလည်းလမ်းတွေကိုပိတ်ဆို့ဆန္ဒပြခဲ့ကြရမှာရဲတပ်ဖွဲ့ကဥပဒေနဲ့မညီတဲ့အကြောင်းသတိပေးခဲ့ပါတယ်။ရဲတပ်ဖွဲ့ရဲ့မြေရီဘုံတွေကတော့ခရစ်စမတ်ကာလအလှပြထွန်းကြီးထားတဲ့မိရစုံတွေနဲ့ခီးသွားတွေလက်ပတ်ရနေရာတွေကိုပါဖုံးလန်းသွားခဲ့တာပါ။
ဩစတြေးလျနိုင်ငံမှာဆက်လက်လောင်းနေတဲ့တောမီးတွေပိုဆိုးမလာအောင်နဲ့မိဘအန္တရာယ်ကိုထိန်းနိုင်ဖို့ဒီနေ့ခရစ်စမတ်နေ့မှာလည်းမိသက်ဝန်ထမ်းတွေမနာတမ်းအလုပ်လုပ်ခဲ့ကြပါတယ်။ New South Wales ပြည်နယ်မှာဆိုရင်စေတနာဝန်ထမ်းထောင်ထဲချီကမိသက်တွေနဲ့အတူကူညီနှိမ့်သက်ပေးနေကြပါတယ်။ Newcastle မြို့မြောက်ဖက်ကန်ယူရန်ဒေသမှာမိုးရွာမယ်ဆိုတဲ့ခန့်မှန်းချက်တွေရှိသလို Sydney မြို့မှာလည်းမိုးရွာနိုင်ခြင်း50ရာခိုင်နှုန်းရှိပြီးအမြင့်ဆုံးအပူချိန် 26 ဒီဂရီ Celsius လောက်ပဲရှိမယ်လို့ခန့်မှန်းတဲ့အတွက်မိသက်တွေအတွက်အားတက်စရာဖြစ်ခဲ့ပါတယ်။ဒါပေမဲ့အခုသတင်းပတ်ကုန်ပိုင်းမှာ6သိပ်ပူပြင်းတဲ့မိုးလေဝသပြန်ဖြစ်မယ်လို့လည်းခန့်မှန်းထားပါတယ်။ဩစတြေးလျမှာလူဦးရေအထူးတက်ဆုံး New South Wales ပြည်နယ်မှာတော်မီတွေကြောင့်အင်ဂျီ 1,000 လောက်ဆုံးရှုံးခဲ့ပါတယ်။စေတနာဝန်ထမ်းတွေအပါအဝင်မိသက် 1,900 ကျော်ဟာပြည်နယ်တဝန်းလောင်ကျွမ်းနေတဲ့တော်မီတွေကိုထိန်းနိုင်ဖို့ကြိုးစားနေကြရပါတယ်။ New South Wales အပါအဝင်ပြည်နယ်၅ခုမှာတော်မီလောင်ကျွမ်းနေတဲ့တော်မီကမြေအေက 10 တန်းလောက်ပျက်စီးဆုံးရှုံးနေပြီး6ယောက်ထက်မနည်းလည်းသေဆုံးခဲ့ပါတယ်။Christmas ပွဲတော်နွေကိုမိသားစုတွေနဲ့မစင်နွဲပဲမိငိမ့်တက်နေတဲ့မိသက်တွေကိုဝင်းကြီးချုပ် Scott Morrison ကကျေးဇူးတင်စကားပြောကြားခဲ့ပါတယ်။တော်မီတွေလောင်းနေချိန်မှာ Hawaii ကိုမိသားစုနဲ့ပန်းဖြေခီးထွက်ခဲ့လို့ဝေဖန်ခံနေရတဲ့ဝင်းကြီးချုပ် Morrison ကနှစ်သစ်ကိုကြိုဆိုနေတဲ့တစ်ချိန်တည်းမှာပဲ Christmas နေ့မှာတိုင်းပြည်အတွက်အလုံးလုံးနေကြသူတွေကိုကျေးဇူးတင်တယ်လို့ Twitter ပေါ်မှာရှင်းသခဲ့ပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်ထူးနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အာဖဂန်နစ္စတန်နိုင်ငံနောက်ပိုင်းမှာငြင်းချဲကြီးတဲ့ဆန္ဒပြသူ29ယောက်ကိုတာလီဘန်သမုဒ္ဒရာဖမ်းဆီးသွားတဲ့အကြောင်းတကြွလှရှားသူတွေကပြောပါရယ်။ဟေရတ်ပြည်နယ်ကနေဖာရာပြည်နယ်ကိုကားချောက်ဆင်းနဲ့သွားနေတဲ့တကြွလှရှားသူ29ယောက်နဲ့မနေ့နောက်ပိုင်းမှာပဲအဆက်အသွယ်ဖြတ်တောက်သွားပြီးတာလီဘန်သမုဒ္ဒရာကဖမ်းဆီးသွားတာဖြစ်တဲ့အကြောင်းပြည်သူငြင်းချဲလှရှားမှုအဖွဲ့ PPN ပြောခွင့်ရသူကပြောဆိုလိုက်ကြပါဖန်စီခံရသူတွေဘေးရန်နဲ့ကင်းကင်းနဲ့ပြန်လည်လွတ်မြောက်လာရေးတာလီဘန်ကြီးတန်းခေါင်းဆောင်တွေကို PPN ဖွဲ့ခေါင်းဆောင်တွေကဆက်သွယ်ကြိုးပမ်းနေတယ်လို့လည်းပြောဆိုခဲ့တာပါ။ငင်းငယ်ချီတက်သူတွေကိုတော့မနေ့ကဒေသဆန္ဒပြ3နာရီခွဲလောက်ကဟီရက်ဖာရာအဝေးပြေးလမ်းမပေါ်မှာနောက်ဆုံးတွေ့ခဲ့ရတယ်လို့လည်းဖာရာရဲတပ်ဖွဲ့ပြောခွင့်ရက VOA ကိုပြောပါတယ်။ငင်းငယ်ချီတက်သူတွေကိုဖန်စီခံရမှုအတွက်တာလီဘန်ဖွဲ့ကတော့သူတို့လည်းချက်ဖြစ်တရားဝင်ထုတ်ဖော်ပြောဆိုတာမျိုးတော့မရှိသေးပါဘူး။တကြွလှရှားသူတွေကအနောက်ပိုင်းပြည်နယ်တွေဖြစ်ကြတဲ့ကိုယ်ကနဲ့ဘာကက်စတိုကိုခီးဆက်ဖို့မူလာလုံးကစီစဉ်ထားပေမဲ့နင်းနေကြာစင်းပြီးရာသီဥတုအေးလာကြောင်းအစီအစဉ်ကိုပြောင်းလဲခဲ့တာပါ။ဖာရာပြည်နယ်မှာတော့ငင်းချဲဆူတောင်းပွဲကျင်းပသွားဖို့လည်းစီစဉ်ထားကြပါတယ်။ဒါလီဘန်ဖွဲ့ရအရင်တုန်းကလည်းငင်းချဲချီတက်လို့ရှာသူအဖွဲ့ဝင်တွေကိုတခြားနေရာတွေမှာဖမ်းဆီးခဲ့ဘူးတဲ့တာဒကတွေရှိဦးပါတယ်
။တရုတ်နဲ့အမေရိကန်ကြားမကြခင်ကရရှိခဲ့တဲ့ကုန်သွယ်ရေးသဘောတူညီမှုတွေအတွက်တရုတ်သမ္မတနဲ့အတူလက်မှတ်ထိုးအခမ်းအနားလုပ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။ရရှိထားတဲ့သဘောတူညီမှုကိုမြန်မြန်အပြည့်အသတ်ချင်တဲ့အတွက်သမ္မတရှီဂျင်ပင်းနဲ့တွေ့တဲ့အခါလက်မှတ်ထိုးဝဲလုပ်မယ်လို့သမ္မတထရမ့်ကသတင်းတောက်တွေကိုအင်္ဂါနေ့ကပြောကြားခဲ့တာပါ။ဇန်နဝါရီလပထမပတ်မှာနှစ်နိုင်ငံကုန်သွယ်ရေးကိုယ်စားလှယ်တွေတွေ့တဲ့အခါပထမအဆင့်ကုန်သွယ်ရေးသဘောတူညီချက်ကိုလက်မှတ်ထိုးမယ်လို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်တင်စာကဒီဇင်ဘာ17ရက်နေ့တုန်းကပြောကြားထားတာပါ။တရုတ်နိုင်ငံဘက်ကတော့ကုန်သွယ်ရေးကိစ္စတရုတ်နဲ့အမေရိကန်ကြားအနီးကပ်ဆက်သွယ်ဆွေးနွေးနေပေမဲ့ ဆက်လက်နှိနှိုင်းနေဆဲပဲလို့ပြောပါရယ်သဘောတူညီချက်လက်မှတ်ထိုးမဲ့အသေးစိတ်အစီအစဉ်နဲ့တခြားကိစ္စတွေကိုနှစ်ဖက်အနီးကတိုင်ပင်ဆွေးနွေးနေဆဲဖြစ်တယ်လို့တရုတ်အစိုးရပြောခွင့်ရသူကန်ဆောင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါရယ်အမေရိကန်တာဝန်ရှိသူတွေဘက်ကထုတ်ပြန်တဲ့ကုံသွေးရေးသဘောတူညီချက်တွေနဲ့ပတ်သက်လို့တရုတ်အစိုးရဘက်ကဘယ်အချက်ကိုမှတိတိကျကျအတည်ပြုခြင်းမရှိပါဘူး။တာဝန်ရှိသူတွေလက်မှတ်ထိုးပြီးတော့မှအသေးစိတ်ထုတ်ပြန်မယ်လို့တရုတ်စီးပွားကူတန်းဝန်ကြီးဌာနကပြောကြားထားပါတယ်
။တိုင်းနိုင်ငံတောင်ပိုင်းမှာအရသားတွေကိုတပြတ်မှုနဲ့စစ်သားနှစ်ယောက်ကိုအေးအေးယူလိုက်တဲ့အကြောင်းစစ်တပ်ပြောခွင့်ရကဒီနေ့ပဲပြောလိုက်ပါတယ်။အေးအေးယူခံရတဲ့စစ်သားနှစ်ယောက်ဟာဒီဇင်ဘာလ20ရက်နေ့မှာပဲလာရောက်ဖမ်းခံခဲ့တဲ့အကြောင်းလဲစစ်တပ်ပြောခွင့်ရသူကပြောဆိုထားပေမဲ့တည်ဆုံးသူတွေနဲ့ပတ်သက်လို့အသေးစိတ်ကတော့မပြောပါဘူး။စုံစမ်းစစ်ဆေးမှုတွေပြီးရင်တော့ဥပဒေကြောင်းအရဆက်လက်ဆောင်ရွက်မှာဖြစ်တဲ့အကြောင်းလဲစစ်တပ်ပြောခွင့်ရသူကပြောဆိုခဲ့တာပါ။အဗ္ဒူလာ-အူဆိုမန်ဆိုအဆိုသူကိုတဘုံဖြစ်မတင်ကားတဲ့အတွက်စစ်တပ်ကဖမ်းဆီးထိန်းသိမ်းပြီးစစ်ဆေးရကနေသတိပြန်မလည်လာတော့တဲ့ပေါ်နိုင်ငံတော်မှမကျေနပ်မှုတွေပြီးရလာတဲ့အကြီးအကျယ်ပေါ်ပေါက်လာပြီးတဲ့နောက်မှာပဲအခုလိုအရေးယူလိုက်တာလည်းဖြစ်ပါတယ်။ဖက်စစ်တပ်ကတော့နှိမ့်ဆက်ညှဉ်းပန်းမှုဆွဆွဲချက်တွေကိုငြင်းဆန်ထားပြီးစုံစမ်းစစ်ဆေးမှုတွေပြီးဆုံးတဲ့အထိစောင့်ဆိုင်းမှုလည်းအများကြီးကိုတိုက်တွန်းထားပါတယ်
။ထိုင်းနိုင်ငံမှာမြန်မာနိုင်ငံကအလုံသမားတွေအလုံလုံကြတဲ့ကြက်မွေးမြူရေးလုပ်ငန်းတစ်ခုအပေါ်အသေးရေဖျက်မှုနဲ့ Thai TV သတင်းတောက်တစ်ယောက်ကိုထောင်ဒဏ်နှစ်နှစ်ချလိုက်ပါတယ်။တမာကာဆက်ကြက်မွေးမြူရေးလုပ်ငန်းရဲ့လုပ်ငန်းဝင်အခြေအနေနဲ့ပတ်သက်တဲ့အမှုအကြောင်း Voice TV ဌာနမှာအလုံလုံခဲ့တဲ့သတင်းတောက်ဆူချနီကလွိုက်ထရီက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့တာကြောင့်ပြစ်ဒဏ်ချခံရတာဖြစ်တယ်လို့သူရှင်တွေကပြောပါတယ်။အင်္ဂါနေ့ကပြစ်ဒဏ်နှစ်နှစ်ချတဲ့အပေါ်တုံးလုံးမိကြောင်းနဲ့ပြစ်ဒဏ်ကိုအယူခံဝင်မယ်လို့လည်းရှေ့နေကပြောပါရတယ်။2016ခုနှစ်တုန်းကတမာကာဆက်ကြက်မွေးမြူရေးလုပ်ငန်းမှာအလုပ်လုပ်ကြတဲ့မြန်မာအလုပ်သမားတွေကသူတို့အလုပ်လုပ်ရတဲ့အခြေအနေနဲ့ပတ်သက်လို့ထိုင်းလူခွင့်ရေးကော်မရှင်ကိုတိုင်ကြားခဲ့တဲ့အမှုအကြောင်းကိုသတင်းတောက်က Twitter ပေါ်မှာရှင်းသားခဲ့တာပါ။အလုပ်သမားတွေကသူတို့လုပ်ငန်းကိုအသေးဖြတ်တယ်ဆိုပြီးတမာကာဆက်ကုမ္ပဏီကတရားစွဲတဲ့အမှုကိုဒီနှစ်ထဲမှာပဲထိုင်းတရားရုံးကပယ်ချပြီးအလုပ်သမားတွေကိုရောချိတ်ပေးဖို့လည်းအမိန့်ချခဲ့ပါတယ်။သူတို့လုပ်ငန်းဝင်အခြေအနေဆိုးရွားတယ်ဆိုတဲ့ဆွဆွဲချက်တွေကိုတမာကာဆက်ကုမ္ပဏီကတော့ညှင်းဆန်ပြီးတော့သတင်းတောက်နဲ့အလုပ်သမားအရေးလှုပ်ရှားသူ20အပေါ်အသေးဖြတ်မှုနဲ့တရားစွဲခဲ့တာဖြစ်ပါတယ်ရှင်။
ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တွင်ကိုကိုအောင်လင်းနဲ့မဆူမြတ်မတို့ကပြောပြသွားတော့ပါရှင်ခုတော့တင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်မြန်မာနိုင်ငံရဲ့အရေးကြီးတဲ့အလဲအပြောင်းကာလငင်းချမ်းရင်နဲ့ပြန်လည်တည်မြဲရေးရဖို့ကြိုးပမ်းနေတဲ့နေရာမှာမိသားစုစိတ်ဓာတ်နဲ့ဆောင်ရွက်ကြဖို့ကက်သလစ်ယဟန်မင်းကာဒီနယ်ချားစ်ဘိုကခရစ်စမတ်နေ့နှုတ်ခွန်းဆက်စကားမှာတိုက်တွန်းခဲ့ပါတယ်မြန်မာနိုင်ငံအပေါ်နိုင်ငံတကာကဝေဖန်ပစ်တင်မှုတွေမှာမြန်မာပြည်သူတွေကိုထိခိုက်စေမဲ့အခြေအနေကိုရှောင်ပြီးတော့မြန်မာနိုင်ငံနဲ့မြန်မာလူမျိုးတွေရဲ့အခက်အခဲနဲ့ခံစားမှုတွေကိုနိုင်ငံတကာအနေနဲ့နားလည်မှုနိုင်ငံအုပ်ချုပ်သူတွေအနေနဲ့လည်းနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းခဲ့ပါတယ်မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကိုထင်ရှားပြီးမိန့်သွားတဲ့ကက်သလစ်အသင်းတော်ရဲ့ရန်ကုန်သာသနာပိုင်ကာဒီနယ်ချားလ်စ်ဘိုရဲ့ခရစ်စမတ်နှုတ်ခွန်းဆက်အနေချုပ်ကိုကိုသားညူကပြောပြထားပါတယ
်ကာဒီနယ်ချားလ်စ်ဘိုရဲ့ခရစ်စမတ်နှုတ်ခွန်းဆက်လွှာထဲမှာတော့မြန်မာနိုင်ငံရဲ့နိုင်ငံရေးတည်ဆောက်မှုမှာလူတိုင်းပါဝင်နိုင်စေဖို့သတင်းစကားပါထားတယ်လို့ပဲအခုလိုမျိုးမြန်မာနိုင်ငံကြီးအလှည့်ပြောင်းအချိန်ကာလမှာငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးကိုမိသားစုစိတ်ထက်အခြေခံပြီးတော့ဆောင်ရွက်ကြဖို့ကိုတိုက်တွန်းထားပါတယ်မြန်မာနိုင်ငံကြုံတွေ့နေရတဲ့အခက်အခဲတွေအပေါ်မှာလူလူရဲ့လူလားချက်ကိုလည်းသူကအခုလိုမိန့်ခဲ့ပါတယ
်မြန်မာနိုင်ငံဟာလည်းပဲသမိုင်းကြောင်းအလဲအပြောင်းတစ်ခုကိုကြုံတွေ့နေရပါသည်မြောက်များစွာသောစိန်ခေါ်မှုများကိုရင်ဆိုင်နေရပါတဲ့တိုင်းသားလူမျိုးကြားအများမှာမပြီးဆုံးနိုင်တဲ့စစ်ပွဲများလူများအစုအပြုံ၌အိုးအိမ်စွန့်ခွာရခြင်းလူငယ်များစွာပြည်ပထွက်ပြီးတဲ့နောက်အလုလုကံရခြင်းရာဒီဥတုဆိုဝါဖောက်ပြန်ခြင်းမျိုးကြောင့်ပြန်လဲအေးချမ်းမှုကိုလိုလားတောင်းတနေကြပါတယ
်မြန်မာနိုင်ငံက ICJ နိုင်ငံတကာတရားရုံးမှာတရားဆွဲဆိုထားတဲ့ကိစ္စနဲ့ပတ်သက်လို့လဲကိုဘက်ကပြင်သစ်နာပြောင်းတင်နာတွေကိုပြောင်းဖို့ကာဒီနယ်ချားစ်ဘူကတိုက်တွန်းပါတယ်နိုင်ငံတွေအနေနဲ့တရားရက်တီလို့ရတာမဟုတ်ဘဲနဲ့နိုင်ငံတကာနဲ့ဆက်ဆက်ဖို့နိုင်ငံတကာနဲ့ပူးပေါင်းအဖြေရှာဖို့လိုမယ်လို့လဲမင်းခဲ့ပါတယ
်ကဘာကမြန်မာနိုင်ငံကိုတည်တဲ့ပုံစံမှာ क्वे ပြနေပါတယ်မြန်မာနိုင်ငံကိုနိုင်ငံတကာကတရားရုံးမှာတရားစွဲခဲ့ပါတယ်။ပြင်းထန်တဲ့စကလုံးတွေများနဲ့နိုင်ငံတော်ကိုတိုက်ခိုက်ခဲ့ပါတယ်။ခရစ်စမတ်ဟာနောက်တရရာနဲ့အကျင့်ပြောင်းလဲဖို့ရန်အတွက်နှိုးဆော်လျက်ရှိပါတယ်။ကျွန်တို့မှာမုန်တီးစိတ်ရှိပါကထိုအကျင့်ကိုပြောင်းလဲဖို့ရန်အတွက်လိုအပ်နေပါတယ်။ဖျားသခင်ကိုတော်လည်းကောင်းလူသားအချင်းချင်းကိုတော်လည်းကောင်းကျွလပြမမိခဲ့တဲ့အမားများရှိပါကနောက်တားရဖို့ရန်အတွက်လိုအပ်ပါတယ်မြန်မာနိုင်ငံမှာလူများဒုက္ခခံစားနေရတဲ့အပေါ်ကဘာကစိုးရိမ်ပူပန်တာကိုမြန်မာနိုင်ငံအနေနဲ့နားလည်ဖို့ရန်အတွက်လိုအပ်ပါတယ် ပြဿနာကိုငြိမ်းချမ်းစွာနဲ့ဖြေရှင်းပြီးတော့ပြဿနာရဲ့တည်ရောက်မှုဒဏ်ခံစားနေရတဲ့သူများနေရအိမ်ကိုပြန်လည်ဖို့ရန်အတွက်လိုအပ်ပါတယ်ဒီချိန်ကြီးမှာကဘာကမြန်မာနိုင်ငံကိုပုံမှန်လည်းပဲနားလည်ဖို့ရန်အတွက်လိုအပ်ပါတယ်နိုင်ငံတစ်ခုအနေနဲ့မြန်မာနိုင်ငံဟာမိမိရဲ့လုံခြုံရေးအတွက်ပြုလုပ်အပ်တဲ့အစီအမံများရှိပါတယ်
မြန်မာနိုင်ငံပေါ်မှာနိုင်ငံတကာထားတဲ့သဘောထားအမြင်နဲ့ပတ်သက်ပြီးတော့လဲမြန်မာနိုင်ငံအနေနဲ့ဒီမိုကရေစီရေးရုံးကံလှုပ်ရှားနေရတဲ့အပေါ်မှာဆန္ဒနားလည်ကြဖို့ကာဒီနယ်ချားလ်စ်ဘူကမြစ်တာရဲ့ခံပါတယ်နိုင်ငံတကာရဲ့ထိုးနှက်ချက်တွေဟာမြန်မာနိုင်ငံနဲ့မြန်မာပြည်သူတွေအတွက်ဆိုးကျိုးတွေပဲဖြစ်လာလိမ့်မယ်လို့လည်းသတိပေးသွားပါတယ
်မြန်မာနိုင်ငံသားများအတွက်နိုင်ငံတကာအသိုင်းအဝိုင်းကပြုလုပ်ပေးသင့်သောအရာမှာပြစ်တင်ရှုတ်ချခြင်းမဟုတ်ဘဲနားလည်မှုရှိခြင်းအကြံပေးခြင်းဖေးမတွဲကူခြင်းများသာဖြစ်ပါれ။တာမန်ပြည်သူလူထုကိုထက်တွက်ခြင်းမရှိဘဲနဲ့ပိတ်ဆို့အရေးယူမှုများဟာမြန်မာပြည်သူပြည်သားများအပေါ်ကဘာကထားတဲ့စေတနာကိုမှန်ကန်စွာအတိတ်ပဲကောက်ယူနိုင်လိမ့်မယ်မဟုတ်ပါဘူး။
မြန်မာလူမျိုးတွေရဲ့ဘဝမြန်မာလူမျိုးတွေရဲ့ခံစားမှုကိုနိုင်ငံတကာအနေနဲ့နားလည်ပေးကြဖို့ကာဒီနယ်ချားလ်စ်ဘုတ်ကတိုက်တွန်းတဲ့ဒီခရစ်စမတ်နှုတ်ခွန်းဆက်လွှာကိုမြန်မာလူရောအင်္ဂလိပ်လူပါမင်ကြားခဲ့တာဖြစ်ပါれ။ကလွန်သွားပြီဖြစ်တဲ့ကုလသမဂ္ဂတွေးမှုချုပ်ဟောင်းကိုဖီအနန်လိုမျိုးမြန်မာနိုင်ငံကိုစာနာနားလည်မဲ့လူမျိုးတွေမိတ်ဆွေတွေလိုအပ်နေတယ်လို့သူကမိန့်ပါတယ်။ကိုဖီအနန်ကိုလည်းညီညာရေးတန်တမတ်တူလို့တင်စားသုံးနှုန်းပြီးတော့ရခိုင်ရေးသူ့ရဲ့အစီအစဉ်စာအပေါ်တည်ပြီးတော့ယုံကြည်မှုပြန်လည်တည်ဆောက်ခြင်းပြန်လည်တည်မြဲရေးတွေကိုလုပ်ရမယ်ဆိုတော့မိန့်ဆိုသွားပါတယ်ခင်ဗျာ။
ကိုသားညုံပါရှင် VOA မြန်မာပိုင်းကနေပို့ထုံးနေညဘက်သတင်းတွေကိုဆက်ပြီးတော့ထုတ်လင်းနေပါတယ်အခုတော့ချင်းပြည်နယ်ထဲမှာ Christmas ပွဲတော်မဆင်နွှဲနိုင်တဲ့သတင်းတင်ပြချင်ပါတယ်ချင်းပြည်နယ်ပလဲဝါမြို့နယ်မှာညမထွက်ရအမိန့်ထုတ်ပြန်ထားတာကြောင့် Christmas ပွဲတော်မကျင်းပနိုင်တဲ့အပြင်ဒေသခံတွေရဲ့စာဝတ်နေရေးကိစ္စရပ်တွေအတွက်ပါထိခိုက်နေရတယ်လို့ဒေသခံတွေကပြောပါတယ်ဒေသရင်းမှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲတွေပြင်းထန်နေတာကြောင့်ပြည်သူလူထုရဲ့လုံခြုံရေးအတွက်အခုလိုညမထွက်ရအမိန့်ထုတ်ပြန်ထားတာဖြစ်ကြောင်းချင်းပြည်နယ်အစိုးရအဖွဲ့ကပြောပါတယ်အပြည့်ဆုံးကတော့ VOA မြန်မာပိုင်းတင်ထောက်ကိုတက်နိုင်ကပြောပြထားပါတယ
်ရှင်းပြနေပလဝတ်မြို့နယ်မှာလုံခြုံရေးတာဝန်ယူမဲ့သူမရှိတာကြောင့်ခရစ်စမတ်ပွဲတော်ကိုမလုပ်ရဘူးလို့ပလဝတ်မြို့နယ်ကခရစ်ယာန်ဘာသာရေးဓမ္မဆရာမော့ဆက်ကပြောပါတယ
်ညမထွက်ရအမေမထွက်တော့ကျွန်တော်အတွက်ကတော့လုပ်ဖို့အဆင်ပြေတော့ဘာလို့လဲဆိုတော့ညမှာကျွန်တော်ကလုပ်မယ်ဆိုတော့ကိုယ့်ဟာကိုလုံခြုံရေးတာဝန်ယူရမယ်ဆိုတော့ကျွန်တော်ကကိုယ့်ဟာကိုလုံခြုံရေးတာဝန်ယူနိုင်တော့လုပ်ဖို့အဆင်ပြေလို့ပါအရင်ကလိုကြီးကြီးကကကြီးတချင်းနဲ့ဘာလို့ညဖက်တော့ဘာလို့တချင်းဆိုတာတော့မရှိဘူးမြေလေသမင်းကျွေးတာတော့ပဲရှိတယ်ပုံမှန်အပြောခရစ်စမတ်ပွဲဆိုတော့နှစ်ရက်အပြည့်ကျင်းပရတယ်ဆရာတော့တချို့နေရာမှာ3ရက်အထိဒီဇင်ဘာ24ရက်25ရက်26မှာကျွန်တော်ကခွင့်ခွာကြတာဆရာကြီးဆိုတော့ကျွန်တော်ကဒီဇင်ဘာနဲ့ဒီဇင်ဘာ24ကအစ်တေရောက်တယ်25ရက်ကပွေးကျင်းပတယ်25ညလေးတချင်းဆိုတယ်26မှာကျွန်တော်ကကိုယ့်အင်ကိုအစ်တေကပြန်ကြကုန်တာပေါ့ဆိုတော့ကျွန်တော်ကဒီနေ့ကအဲ့လိုလုပ်မယ်ဆိုတော့လုံဆုံးရက်ကဘယ်သူမှမယူပြီးတော့ကျွန်တော်ကမလုပ်ရဘူးပေါ့ဆရာကြီး
ပလောမျိုးနေမှာခရစ်စမတ်နေ့ပျော်ပွေးရှင်ပွေးတွေကိုမနေ့ကအထိပျော်ရှင်စွာကျင်းပကြပေမဲ့လည်းအစိုးရတပ်နဲ့ခိုင်လက်နက်ကန်အဖွဲ့တို့တိုက်ပွေးဖြစ်ပေါ်ပြီးနောက်ပိုင်းမှာညမထွက်ရအမိန့်ထုတ်ပြန်ထားသလိုအင်တာနက်လိုင်းတွေလည်းဖြတ်တောက်ခံထားရတာဖြစ်ပါတယ်။အခုလိုညမထွက်ရအမိန့်ထုတ်ပြန်ထားတာဟာဘာသာရေးပွဲတော်တစ်ခုတည်းကိုထိခိုက်တာမဟုတ်ပဲပြည်သူလူထုရဲ့စောက်ဝတ်နေရေးတွေကိုလည်းထိခိုက်စေတာကြောင့်အစိုးရအနေနဲ့ပြန်လည်သုံးသပ်သင့်တယ်လို့ရှင်းလူခွင့်ရဲ့အဖွဲ့ကကိုတေးရကပြောပါတယ်
။ဘလို့ပြောရမလဲအဲ့ဒီဘာသာရေးပွေလန်တဲ့ပင်တစ်ခုထဲထိခိုက်တာမဟုတ်တော့ဘဲနဲ့အခုတို့စာဝတ်နေစာဖွေတဲ့အနေမှာလည်းတို့အများကြီးထိခိုက်တယ်ပြီးတော့အဒီယက NGO တဲ့ NGO တွေအလုပ်လုပ်တဲ့ချိန်မှာလည်းအများကြီးထိခိုက်တယ်လို့ internet တွေဖြတ်တောက်တဲ့ဥစ္စာကြတော့ဟုတ်တယ်ကျွန်တော်တို့ဘယ်လိုပြောရမလဲအပြင်နဲ့တို့လေဝမြန်နဲ့အပြင်နဲ့တို့အဆက်တွေဖြတ်တောက်တဲ့သဘောဖြစ်တယ်ပြီးတော့အဒီဒေတာခိုင်ရဲ့အရှိနေအဖြစ်ပြက်ဒီတင်းမောင်ချတဲ့ဘောလည်းဖြစ်တာပေါ့တော့ဒါကအမှုမှမဖြစ်တင်တဲ့အရာပဲပြီးတော့ဖြစ်နေလို့ရှိရင်ခုအဲဒီညမထွက်ရမယ့်လို့ပြန်ပြီးတော့အစိုးရဆက်သုံးသပ်ဖြစ်တင်တယ်အဲ့ဒီအတွက်နဲ့သူတို့ညမထွက်ရမယ့်ကြောင့်ကုလုံချုံရပို့ပြီးတော့ဘလို့အာတာချက်ဖြစ်တယ်ပေါ့နော်ပြီးတော့ဒါထက်ညမထွက်ရမယ့်ကြောင့်ဘာဒီပို့ပြီးချိခိုက်တယ်ပေါ့နော်အဓိကဒီဆိုင်ခန့်တွေရဲ့ဇာဝဉေးချက်ပို့တဲ့ထုတ်ရှားတဲ့နေရာမှာအများကြီးချိခိုက်တယ်အဲ့ဒါပြန်ပြီးတော့အစိုးရနဲ့သုံးသပ်
အခုရပိုင်းအတွင်းပလောဝမြို့နယ်ဖက်မှာဆူရတက်တဲ့ရခိုင်လက်နက်ကန်အဖွဲ့တို့တိုက်ပွဲတွေပြင်းထန်ဖြစ်ပေါ်နေသလိုပြည်သူလူထုရဲ့လုံခြုံရေးအခြေအနေကလည်းစိုးရိမ်ရတာကြောင့်ခရစ်စမတ်နေ့အထိမ်းအမှတ်မလုပ်ကြတာဖြစ်ပြီးဘာသာရေးကိုကန့်သတ်ထားတာမဟုတ်ဘူးလို့ရှင်းပြနေဆူရအဖွဲ့ရဲ့ပြောခွင့်ရဆေးပင်သာယာရေးဝန်ကြီးဦးစိုးထိပ်ကပြောပါတယ်
ဟုတ်ဟိုဟာ ကကျွန်တော်ကပလောကဟိုပုံမှန်144ထုတ်ထားတယ်ဆရာနင်းရလည်းမအေးချမ်းဘူးမနေ့ကဒီနေ့ကအရင်ရက်တွေကတော့16ကတိုက်ပွဲတွေဖြစ်နေလေအဲတိုက်ပွဲဖြစ်တဲ့နောက်ရဟရင်နဲ့လေရင်နဲ့ပါပြစ်တဲ့ခတ်အဆင်းတွေဖြစ်တယ်ဆရာလုံးကြုံရေးကတော်တော်ကမကောင်းတာဖြစ်တယ်အကကြောင့်ဖြစ်နေဆရာနေ့လေပိုင်းကတော့နေ့လေပိုင်းကတော့ချင်းဖတ်လိုက်ရတာပေါ့နော်ညပိုင်းကတော့ကျွန်တော်ပုံမှန်144ထုတ်ပြီးတော့မနေ့6ည6မထွက်ရအမေလေးလောက်ထားတယ်ဆရာဒါပြည်သူလူထုရဲ့လုံးကြုံရေးအတွက်လောက်ထားတာဖြစ်တဲ့အတွက်အဲအကကြောင့်ဖြစ်ပါလားဘာသာရေးကိုကတ်တတ်တာမဟုတ်ဘူး
ရှင်ပြည်နယ်ပလောက်ဝဲမြို့နယ်အတွင်းမိုင်းပေါက်ကွေးမှုတွေရှောင်မြောင်ပစ်ခတ်မှုတွေအပြင်လက်နက်ကင်တွေရဲ့ဖမ်းဆီးခေါ်ဆောင်ခံရမှုတွေရှိလာတဲ့နောက်နိုဝင်ဘာလ9ရက်နေ့ကနေဇန်နဝါရီလ9ရက်နေ့ထိနှစ်လတက်တန်ရှိတဲ့ညမထွေရမင်းကိုထုတ်ပြန်ထားတာဖြစ်ပါတယ်။ရှင်ပြည်နယ်မှာညမထွေရမင်းနဲ့လုံခြုံရေးချီနေတဲ့ကြောင်းဒီနေ့မှာခရစ်စမတ်ပွဲတော်ကိုကျင်းပခွင့်မရပေမဲ့နောက်လာမည့်နှစ်တွေမှာကျင်းပခွင့်ရအောင်တပ်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့လှုံ့ဆော်ပေးစီရှင်တယ်လို့ခရစ်ယာန်ဘာသာရေးဓမ္မဆရာမောဆက်ကပြောပါတယ်။
ကိုတဲနိုင်တရင်ပေးပို့တော်ရပါရှင်ခုတော့ရခိုင်ပြည်နယ်ဖက်မှာလှဝကအရာရှိတွေအဖမ်းခံရတဲ့တရင်တင်ပြခြင်းပါတယ်ရခိုင်ပြည်နယ်ဗူဒီတောင်မြို့နယ်တောင်ပဇာစခန်းမှာတာဝန်ထမ်းဆောင်နေတဲ့လှဝကလက်ထောက်ညွန်ကြားရေးမှူးတဦးနဲ့လက်ထောက်အရာရှိနှစ်ဦးတို့ကိုအမည်မသိလက်နက်ကိုင်အဖွဲ့တစ်ခုကမနေ့ကဖမ်းဆီးသွားခဲ့တယ်လို့ပြည်နယ်လှဝကတာဝန်ရှိသူတွေကအတည်ပြုပြောဆိုပါတယ်ဘယ်အဖွဲ့ကဖမ်းဆီးသွားလဲဆိုတာအတည်မပြုနိုင်နေပေမဲ့အေးရခိုင်လက်နက်ကိုင်အဖွဲ့ကတော့ဒီဖြစ်စဉ်ကိုမေးမြန်းထားတယ်လို့ဆိုပါတယ် VOA မြန်မာပိုင်းတရင်ထောက်နိုင်ကုန်အိမ်ကအခုလိုတရင်ပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ဘူတီတောင်မြို့နယ်တောင်ပစားနယ်မြေစခန်းမှာတာဝန်ကျတဲ့အလုသမားလူဝေမှုကြီးကြပ်ရေးနယ်ပြည်သူ့အင်အားဝန်ကြီးဌာနကလဝကရာရှိ3ဦးကိုဒီဇင်ဘာ24ရက်နေ့ညနေပိုင်းမှာအမည်မသိလက်နက်ကိုင်အဖွဲ့တစ်ခုကနေဖမ်းဆီးသွားကြောင်းရခိုင်ပြည်နယ်လဝကဦးစီးမှုညွန်ကြားရေးမှူးဦးအောင်မင်းကပြောပါတယ
်။အော်ဟုတ်ပါလေ။ဘူဒီတောင်ကနေပြီးတော့တောင်ပေါ်လာကိုသွားတဲ့အသွားမှာဖမ်းဆန်းတော့ကျွန်တော်ဟိုကနေကမ်းမှာခေါ်သွားတော့တောင်ကျတဲ့နေရာသွားတယ်ကွာကျောင်းလာတော့မဟုတ်သွားနေမကောင်းလို့ခွင့်သွားပြီးတော့စိတ်ကူပြီးတော့ပြန်လာပြန်လာတဲ့အရာကြီးပါတင်ယူအောင်ပါလက်ထောက်ညွန်ကြားရင်နောက်ကျတဲ့နှစ်ယောက်ကတော့အငယ်ပါဗျလက်ထောက်လောက်ဝါကနေရောက်
ဖန်စီခံရတဲ့သူတွေကတော့လဝကလက်ထောက်ညွန်ကြားရင်မူဦးတင်မျိုးအောင်လဝကလက်ထောက်ဦးစီမူဦးမျိုးဆွေဦးနဲ့လက်ထောက်လဝကဦးစီမူဦးအောင်ဖြိုးကျော်တို့တဦးဖြစ်ကြောင်းသူကဆိုပါတယ်ဗုဒ္ဓတော်မြို့နယ်မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမောင်ကျော်စံကလဝကရာရှိ3ဦးလိုက်ပါလာတဲ့ဆက်လီဗုဒ္ဓတော်မြို့ကထွက်ကြောင်းရည်ရွာဘက်မှာဖမ်းခံရတာလို့ပြောပါတယ်
တောင်ပဇာကနေတူလောင်နေရငေတမီယောက်ကလာပြီးတော့ဗုဒ္ဓတော်ကိုလာကြိုးတယ်သူတို့တောင်ပဇာကိုညနေ9:00နာရီ3:00နာရီလောက်ဆိုရင်တောင်ပဇာကိုဆက်လီနဲ့ဖက်သွားကြတာအဘိုးကြီးတော်နဲ့နမိုင်သုံးမိုင်လောက်ရှိနေတယ်လေအဲ့ဒီတန်ချေရော်နဲ့ကြောက်ရော်ဆိုတာရော်နေရောရှိတယ်အဲ့ဒီအနာကနေပေါ်တော်တယ်လို့ပြောတယ်အဲ့ဒီနေရာကလေးကနေအဲ့ဒီနေကိုမပိုက်ဘူးနေရှားဆောင်ပဲပိုက်တာ
ဆက်လီမှာခရီးသည်စုစုပေါင်း18ဦးပါရှိပြီးအမည်မသိလက်နက်ကန်ဖွဲ့ကနေလဝကရာရှိ3ဦးကိုဖမ်းဆီးပြီးဆက်လီကိုတော့ပြန်လွှတ်ပေးခဲ့ပါတယ်နိုင်ငံဝန်ထမ်းတွေအခုလိုဖမ်းခံရတဲ့ဖြစ်စဉ်ပေါ်မှာရခိုင်ပြည်နယ်လဝကဦးစီးမှုညွန်ကြားရေးမှူးဦးအောင်မင်းကအခုလိုပြောပါတယ
်ကျွန်တော်တို့ကတော့ဝန်ထမ်းဖြစ်တာနဲ့ညီပေါင်းကြရတာဝန်ပေးရပါတယ်ဒီပေါ်မှာတော့ဗောဗျာအားဖြင့်အဲဒါအနေနဲ့ထိကျောက်တာမျိုးတော့ရှိသေးစင်တာပါနောက်အခုလိုမျိုးဆန္ဒမျိုးလည်းမရှိသေးခင်ဗောဗျာသာပါပဲ
ဖမ်းဆီးထားတဲ့ဖွဲ့ဟာအေးအေးရခိုင်လက်နက်ကန်ဖွဲ့ကလို့ဒေသခံတွေကယူဆပြောဆိုနေကြပေမဲ့အေးပြောခွေရခိုင်ဒုက္ခကတော့ဒီဖြစ်စဉ်ကိုမေးမြန်းထားစေလို့ဆိုပါလေ
။ဟောအဲ့ဒီဥစ္စာကအင်တာနက်ပေါ်မှာတော့ကျွန်တော်လက်တွေ့တယ်။ကျွန်တော်အဲ့ဒီမှာကျွန်တော်တို့ဒီရုံးချုပ်ကိုလှမ်းပြီးတော့မေးထားတယ်ဗျ။ကျွန်တော်ရှိရမပြန်လာသေးဘူး
။လဝကရာရှိ3ဦးအဖမ်းဆီးခံထားရကြောင်းအတည်ပြုချက်ရရှိပေမဲ့ဘယ်ဖွဲ့ကဖမ်းဆီးသွားတယ်ဆိုတာတိတိကျကျထုတ်ပေါ်ပြောဆိုနိုင်ခြင်းမရှိသေးပါဘူး။ရခိုင်ပြည်နယ်မှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲကာလအတွင်းဌာနဆိုင်ရာဝန်ထမ်းတွေဖမ်းဆီးမှုတွေခံရသလိုအရသားတွေကလည်းအေအေဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးဖမ်းဆီးခံရမှုတွေကလည်းများပြားနေပါတယ်။မနေ့ကလည်းရခိုင်ပြည်နယ်မင်းပြားမြို့နယ်ဥပုံတောင်ရွာနီးကြောက်တော်မြို့နယ်စင်အိုးချံရွာနဲ့ပလောဝါမြို့နယ်နုံဘူးရွာဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြောခွေရခိုင်တုခကပြောပါတယ်ခင်ဗျာ။
ရှိခိုင်ပြည်နယ်ထဲမှာလာဝကအရာရှိ3ဦးအဖမ်းခံထားရတဲ့ဆိုတဲ့သတင်းကိုနိုင်ကွန်အိမ်ကမေးမြန်းတင်ပြတော်ရပါရှင် VOA မြန်မာပိုင်းကနေပို့ထုံးနေညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်သောတာရှင်များရှင်အခုလိုခြံအေးတဲ့ Christmas နဲ့နေ့တစ်ကူရာသီရောက်တိုင်း Christmas တခြင်းတွေရာသီဖွဲ့တဲ့တခြင်းတွေနဲ့ VOA ကတင်ဆက်ပေးနေကြမို့ဒီကနေ့မှာတော့ Paul McCartney ဆိုထားတဲ့ Wonderful Christmas ဆိုတဲ့တခြင်းနဲ့ထုတ်လွှင့်ပေးချင်ပါတယ်နားဆင်ပါရှင
်The mood is right, the spirit's up, we're here tonight, and that's enough, simply having a wonderful Christmas time, simply having a wonderful Christmas time.
The feelings here that only comes this time of year. Simply having a wonderful Christmas time. Simply having a wonderful Christmas time. The choir of children sing their song.
ခုထုတ်လွှင့်ပေးလိုက်တဲ့သချင်းလက်ဆောင်ကိုသောသားရှင်တွေနှစ်ခြားကြားလိုက်မယ်လို့မျှော်လင့်ပါရရှင်။သောသားရှင်များရှင် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုတနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာမှာအလွယ်တကူဖတ်ရှုနိုင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေ့စဉ်ထုတ်လွှင့်ပို့ချပေးနေသလိုဗီဒီယိုအစီအစဉ်အဖြစ်နဲ့လည်းလေ့လာနိုင်တဲ့အင်္ဂလိပ်စာလေ့လာနိုင်တဲ့တစ်မိနစ်စာအင်္ဂလိပ်စာနဲ့မှချင်းမောင်ရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ပါတယ်။ဒါအပြင် VOA ညနေပိုင်းရေဒီယိုအစီအစဉ်ပေးပေးချင်မှာပဲ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းညနေ9:00နာရီနဲ့ 9:00 နာရီခွဲထိ Intel Set 17နဲ့ Mia Set 3 ဂျူရူတွေကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။တခါတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ VOA ရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 24 25နဲ့30နှစ်အပြင် line လက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတောသားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ25ရက် Christmas ညချမ်းဗုဒ္ဓဟူးနေ့ညပိုင်းအသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်10နိုင်တီအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလမီတာ190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာဥကျော်ဆန္ဒရဲ့မြမအရေးသုံးသက်ချက်နဲ့အာကစားသတင်းလွှာကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။တခါအခုလိုဆောင်းပါးဒီမှာရင်သွေးငယ်လေးတွေကိုအေးအေးမိဖျားနာနဲ့ဝမ်းပြက်ဝမ်းလျှော်ယောဂါမဖြစ်အောင်ဘလို့ပြုမှုနေထိုင်သင့်ပါသလဲဆိုတဲ့အစီအစဉ်မှာကြားမှာကတော့
ဒီနေ့ထွေထားဖို့ပေါ့နော်အက်စမာကလေးတွေအက်စမာပြန်ထားကြတာပေါ့နောက်တစ်ခုကဝင်းရှော်ဝင်းပြက်တွေဖြစ်ကြတယ်အဲ့တော့တန်ရှင်းတဲ့အစားအစာတွေစားကြဖို့လက်စီကြဖို့
ကလေးအထုကုဆရာဝန်ကြီးတွေကိုမေးမြန်းတင်ပြထားတဲ့ဆောင်းရံရှောင်းရံအချက်တွေကိုကျန်းမာရေးကဏ္ဍမှာအပြည့်အစုံကြားကြမှာပါအခုတော့ ICJ ကရယူတဲ့သင်ခန်းစာဆိုတဲ့ခေါင်းစဉ်နဲ့ဥကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုအရင်ဆုံးထုတ်လွှင့်ပေးခြင်းပါတယ်ICJ ကနိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံရဲ့ရှောက်ထားမှုကိုရင်ဆိုင်ရတဲ့အတွက်မြန်မာနိုင်ငံအပေါ်ထိခိုက်နှိမ့်နာမှုတစုံတရာရှိသည့်ဖြစ်စေမရှိသည့်ဖြစ်စေဒီကိစ္စဟာမြန်မာနိုင်ငံအတွက်သာမကနိုင်ငံတကာအတွက်ပါသမိုင်းသွင်းရမယ့်ကိစ္စတရားဖြစ်တဲ့ဆိုရင်မားမယ်မဟုတ်ပါဘူးဒီလိုအရေးပါတဲ့ကိစ္စကနေမြန်မာနိုင်ငံအနေနဲ့ဘယ်လိုသင်ခန်းစာမျိုးရယူသင့်ပါသလဲမတ်ခင်ဖြူရဲနဲ့ဦးကျော်စာတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဦးကျော်စနာရေး2019ကတော့ကုန်တော့မယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တစ်နှစ်တာကာလတစ်လျှောက်လုံးမှာအရေးကြီးတဲ့အခြေအနေတွေဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုပြန်ပြောင်းကြည့်မယ်ဆိုရင်ကျွန်မထင်တယ်အခုနောက်ဆုံးဖြစ်ခဲ့တဲ့ဒီ ICJ မှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲတဲ့ကိစ္စဖြစ်လိမ့်မယ်လို့ထင်တာပဲရှင
်ဟုတ်ပါခင်ဗျာဒါအရေးကြီးဆုံးဖြစ်ရပါပဲ2019ခုနှစ်အတွင်းမှာတရားစွဲတယ်ဆိုတာတဲ့မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုဟန်တာပြဖို့အတွက် ICJ ကိုဆောက်လဲတယ်apply လုပ်တယ် application တင်တယ်ဆိုတဲ့သဘောလို့ယူဆရမှာဖြစ်ပါ
တယ်ဒါ request လုပ်တယ်ပေါ့သူတို့တ
ောင်းတာ request လုပ်တယ်မိသားရခန်လျှောက်ထားတယ်လို့ဆိုပါတယ်အရေးကြီးတာဘာကြောင့်လဲဆိုတော့မြန်မာကရောကမ္ဘာကရောစိတ်ဝင်စားဆုံးသတင်းလည်းဖြစ်တယ်နောက်ပြီးတော့21ရာစုမှာပထမဆုံးတွေ့လာတဲ့စင်ခေါ်မှုဆိုရင်လည်းဖြစ်တယ်နောက်ပြီးဒီအဆုံးဖြတ်ဒီကိစ္စကိုဒီနေ့ဒီချိန်မှာပြီးသွားပြီမဲ့နောက်ခေတ်မှာအစဉ်သဖြင့်တို့ကိုကားလာကြနိုင်မယ်ဘယ်ခုနှစ်ကဖြစ်ခဲ့တဲ့မြန်မာနိုင်ငံနဲ့ဂမ်ဘီယာကိစ္စမှာဘယ်လိုဆုံးဖြတ်ခဲ့ရပါလဲဆိုတော့တကယ်စီရင်တုံးပေါ်တယ်အစဉ်လိုက်တစ်ခုလည်းဖြစ်သွားမှာဖြစ်ပါတယ်အထူးသဖြင့်ဒီကိစ္စအရေးကြီးလာတာဒေါအောင်ဆန်းစုကြည် grant တော့ရောက်ပြီးတော့ခြေပါလျှောက်လဲရဆိုတဲ့အခါမှာလည်
းအများပို့ရစိတ်ဝင်စားလို့ရသွားတယ်နောက်ဆိုမြန်မာနိုင်ငံအတွက်ကဒီ case ကဒါတတော်ကိုအရေးကြီးတဲ့ကိစ္စတစ်ခုလို့ပြောရမှာပဲလေ။ဘာပဲဖြစ်ဖြစ်ဒါလူ့ခွင့်ရေးချိုးဖောက်မှုတွေအရင်စစ်ဆိုးရလက်ထက်တွေကအစဉ်ဆက်ရှိခဲ့ရဆိုပေမဲ့ဒီနိုင်ငံတကာတရားရုံးတစ်ခုမှာကိုယ်တိုင်ဝင်ပြီးတော့ဒါပြန်ပြီးတော့ခုခံခြေပါလျှောက်လဲရတယ်ဆိုတဲ့အဆင့်ကိုရောက်လာတဲ့အခါကျတော့ဒါမြန်မာနိုင်ငံအတွက်လည်းတတော်ကိုအရေးကြီးတဲ့ကိစ္စတစ်ခုလို့ထင်ပါတယ်
။ဟုတ်ပါတယ်စိတ်ကိုအရေးကြီးတဲ့ကိစ္စပါမြန်မာနိုင်ငံမှာဒီလူမျိုးဖြစ်နေတာကလည်းပဲပြည်တွင်းကသာသိနေကြတယ်ဦးနိုင်ငံတကာကပြောလာပြီးဒီကိစ္စနဲ့ပတ်သက်လို့သာကဘာကြီးဖြစ်သွားတယ်ဆိုတဲ့အခါကျတော့သိအကြီးရကိစ္စဖြစ်ပါတယ်အဲ့ဒါကြောင့်လည်းမြန်မာပြည်သူတွေလည်းသိအလေးနဲ့ထားရတွေ့ရပါတယ
်ဟုတ်ကဲ့ဂမ်ဘီယာဘက်ကနေပြည်တော်မှာစပြီးတော့ဒါမြန်မာနိုင်ငံကဒီ genocide convention ပေါ့နော်လူမျိုးတုံးတက်ဖြတ်မှုဆိုင်ရာပြည်ရင်စာချုပ်ကိုချိုးဖောက်တယ်ဆိုတော့ဆွဆွဲချက်နဲ့စပြီးတော့တရားရုံးမှာတင်ပြလိုက်ပြီးတဲ့နောက်ပိုင်းမှာအပြန်အလှန်ခြေပတာတွေဒီ the hate ကခုံရုံးမှာဒီလာတဲ့မှာပဲပေါ့နော်ကျမတို့တွေ့မြင်ခဲ့ရပြီဆိုတော့ဒီဂျာနာဘွဲဥကျော်ဆန္ဒကိုယ်တိုင်လည်းတွားပြီးတော့သတင်းယူခဲ့ရတဲ့အခါကျတော့ဒီဂျာနာဘွဲမှာအတိကပေါ့နော်သူတို့နှစ်ဖက်လျှောက်လဲချက်တွေအတိကအချက်ကလေးတွေပေါ့ကျွန်တော်တို့မှတ်သားစရာလေးတွေဘာလေးတွေတုံ့တက်မိလဲ
ပထမနေ့ကတော့ဂမ်ဘီယာဘက်ကသူတို့မြေတရားခံလျှောက်ထားတယ်အတိကသူတို့လူချင်းတာကတော့သူတို့ခေါ်တဲ့ရိုဟင်ဂျာမွတ်စလင်တွေလူမျိုးတုံးသက်ဖြတ်မှုခံရမဲ့အနေအကျအောင်နေတယ်သိကိုအရေးတကြီးလိုအပ်နေတယ်အဲ့ဒါကိုတားပေးပါဆိုပြီးတော့လောလောဆယ်မှာမဖြစ်အောင်ဆိုပြီးတော့ provisional measures လို့ခေါ်တာပေါ့လေလက်လောလိုက်နာဆောင်ရမယ့်ကိစ္စတွေကိုတရားရုံးကအမိန့်ထုတ်ပြီးတော့တားပေးပါဆိုတာကိုဒါပထမအဆင့်သူတို့ရဲ့ရှောက်ထားချက်ဖြစ်ပါတယ်အဲသူတို့ရဲ့ရှောက်ထားချက်မှာအဓိကကတော့ဒီလူတွေဟာအန်ဒီရတကယ်ကြောက်နေရဲ့ဆိုတာကိုသူတို့သရုပ်ဖွာတော့ဘလို့သက်ခဲ့တယ်ဘလို့ဖြစ်တယ်ဆိုတာတကယ်ပဲလူတွေသဘောပေါက်သွားအောင် convince ဖြစ်သွားအောင်ကိုအထောက်ထားနေသူတို့တင်ပြပါတယ်အဲဒါကမ်ဘီယာနိုင်ငံဘက်ကအဓိကရှောက်ထားချက်ဖြစ်ပါတယ်အဲ့ဒီကြောင့်ဒီကိစ္စမှာ မြန်မာနိုင်ငံကိုအဲ့လိုဆက်မဖြစ်အောင်တားပေးပါဆိုတော့သူတို့လိုအပ်ချက်တွေကိုထောက်ပြပြောတာတားဖို့ဖြစ်ပါတယ်
ဒါကံပြာဘက်ကအတိအကျတင်ခဲ့တာ
ပထမနေ့မှာ
ပထမနေ့မှာဒုတိယနေ့ကျတော့မြန်မာဘက်ကဒါကိုခုခံချေပါတာကိုကျွန်တော်တို့လည်းတွေ့ရကျွန်တော်တို့တော်တော်များများတော့ဒီကိစ္စယူဟိုတင်ပြခဲ့ပြီးပါပြီဒါပေမဲ့ပြန်ပြီးတော့ဟိုပြန် wrap the ball လေးပေါ့ပြန်ပြီးတော့အနစ်ချုပ်လုပ်တဲ့သဘောလေးပေါ့နော်ဆိုတော့မြန်မာဘက်ကဘလောက်ခိုင်ခိုင်မာမာဟိုရှောက်တယ်ခဲ့တာတွေ့ရတယ်
တကယ်ကံပြာဘက်ကတင်ပြတဲ့လူခွင့်ရချိုးဖောက်မှုတွေဟာတော်တော်များများဟာမငင်းနိုင်တဲ့အချက်တွေပါကျွန်တော်သတင်းတွေမှာလည်းကြာခဏလုံနေကြတဲ့ကိစ္စတွေဖြစ်တယ်ကုလသမဂ္ဂက FMM လို့ခေါ်တဲ့အဲဒီ Fact Finding Mission ကျလဲဆပွေဖွဲ့ရဲ့အစီအစဉ်ခဏရဲအများကြီးထွက်ထားတဲ့ကိစ္စဆိုတော့ကံပြာဘက်ကအဲ့ဒါတွေကိုပဲအဓိကကိုကပြီးတင်ပြသွားပါတယ်မြန်မာဘက်ကလည်းအဲ့ဒါတွေကိုအကုန်လုံးမဟုတ်ခဲဘူးလို့ဇွတ်မကျင်းပါဘူးတကယ်ငင်းလို့လည်းပဲအသေးပဲရှိမှာမဟုတ်ဘူးဒူတွေသိကြမှာပဲဆိုတော့ဟုတ်တယ်ဒီကိစ္စတွေမှာဒီလိုဖြစ်ခဲ့တာတွေရှိတယ်သို့တော်လည်းပဲဒီကိစ္စတွေဒီ genocide လူမျိုးတုံးသက်ဖြတ်ဖို့ရည်ရွယ်ချက်နဲ့လုပ်တာမဟုတ်ဘူးအဲဒီတော့တရားဥပဒေစကားဝင်လာပြီအဲလိုပြစ်မှုမြောက်ဖို့ဆိုတာ intent အရေးကြီးတယ်ဒါဒီလူမျိုးပျောက်သွားအောင်လုပ်မယ်ဆိုရည်ရွယ်ချက်မရှိဘူးဆိုတော့သူတို့ဥပဒေရောင်ရခုခံခြေပပါတယ်အဓိကအဖြစ်ဒီလူတွေကျူးလွန်ခဲ့တဲ့ပြစ်မှုကိုပြည်တွင်းဥပဒေရအရေးကြီးမှုနဲ့ရှိခဲ့တယ်အင်းနေကိစ္စဆိုစစ်တပ်ကလူတွေကိုယ်လိုအပြစ်ပြခဲ့ပြီမလဲလို့ပြန်ထုတ်လိုက်တယ်ဒီကိစ္စနဲ့ပတ်သက်ပြီးပြည်သူတော်တော်များများမကျေနပ်ဘူးဆိုတော့လည်းပြောတယ်ဒီအချက်လက်ပိုင်းကိုသူတို့မငင်းဘူးဆိုတော့မြန်မာရဲ့အဓိကခုခံခြေပါတဲ့ကိစ္စတရားဥပဒေကြောင့်ဖြစ်တယ်နံပါတ်1ရွေချက်မရှိဘူးနံပါတ်2တာဟာ humanitarian crimes ဖြစ်တယ်လူတွေကိုအစုလိုက်ပြန်မောင်းထုတ်ဖို့ကြိုးစားခဲ့တာတွေရှိတယ်ရစက်မှုတွေကျူးလွန်ခဲ့တယ်ဒါပေမဲ့လူမျိုးတုံးဆိုတာမဟုတ်ဘူးနောက်တစ်ခုသူတို့စိန်ခေါ်တာကတော့ဂမ်ဘီယာနိုင်ငံဟာမလျှောက်ထားသင့်ဘူးမြန်မာနိုင်ငံရဲ့လူအကြံဂမ်ဘီယာဒုက္ခရောက်ရတဲ့နိုင်ငံမဟုတ်ဘူးဒါ OIC ပျောက်ပေးလို့သူတို့ဆွဲဆိုနေတာဖြစ်တဲ့ဆိုပြီးတော့ဟိုဘက်ကလူတွေနဲ့အမှုပေါ်တော့အောင်ပေါ်လေအဲ့လိုသဘောမျိုးဥပဒေကြောင့်ကိုအခြေခံပြီးရှောက်လဲတာတွေ့ရပါ
OIC ဒါမရှိလို့ရှင်ဂမ်ဘီယာဆိုတဲ့နိုင်ငံငယ်လေးကဘာမှပြဿနာမရှိဘူးဆိုတာမျိုးတော့သူတို့ကတော့ဒါကိုကင်တာပေါ့နော်ဒါပေမဲ့ဂမ်ဘီယာဘက်ကသူတို့ပြောတာကတော့ဒါသူတို့ကိုယ်တိုင် initiate ပေါ့သူတို့ကိုယ်တိုင်ဦးဆောင်ပြီးတော့ဒီတရားရေးဝန်ကြီးကဒီအမှုကိုလုပ်ခဲ့တာမှန်တယ်ပြီးခဲ့တဲ့ဒီကုလသမဂ္ဂအထွေထွေညီလာခံမှာတော့ကကြတော့ဒီကိစ္စကိုသူတို့ကဒီOIC သူကလည်းကိုယ်တိုင် OIC ရဲ့အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်နေတာ哦ဆိုတော့သူအဖွဲ့ဝင်နိုင်ငံဖြစ်တဲ့ဒီ OIC အဖွဲ့ကြီးကထောက်ခံလာအောင်သူကြိုးပမ်းတယ်တခြားနိုင်ငံတွေထောက်ခံမှုရဖို့လည်းသူကြိုးပမ်းတယ်ဆိုတော့ဒီထောက်ခံမှုတွေရှိတာမှန်ပေမဲ့လို့ဒီ ARD သူနိုင်ငံတစ်ခုတည်းကတရားဆွဲတာဖြစ်ပြီးတော့တုံ့ပြန်တာကိုလည်းကျွန်တော်တို့တွေ့ရတယ်နောက်ပြီးတော့သူပြောတာနှစ်ဖက်ပြိပခမြောက်တယ်ဆိုတာပေါ့နော
်
သူတို့အဲ့ဒါကိုလည်းတတ်နိုင်တယ်လို့တော့သူတို့ခြေပသွားတာတွေ့ရတယ်သူမြန်မာဘက်ကိုသူတို့စာရေးပါတယ်ပေါ့အကြောင်းကြားပါတယ်ဒါပေမဲ့တုံ့ပြန်တာဘာမှမရှိခဲ့ဘူးပေါ့
ဟုတ်တယ်
ဆိုတော့
ဟုတ်တယ်မြန်မာဘက်ကရှိနေပြီပြောတာကတော့သူတို့ဟာနစ်နာတဲ့နိုင်ငံမဟုတ်ဘူးလူအမှုတစ်ခုဖြစ်တဲ့ဆိုရင်သူကြောင့်ကျွန်တော်ဘယ်လိုနင့်နိုင်လဲနင့်နိုင်လူကဆွဲရမှာကို
ဆိုလိုတာဘင်္ဂလားဒေ့ရှ်လူနိုင်ငံကဆွဲရင်ဟုတ်တယ်ပေါ့
သို့တော်လည်းပဲဘင်္ဂလားဒေ့ရှ်ကအဲ့ဒီ article တစ်ခုကိုသူက reserve လုပ်ထားတယ်မလိုက်နိုင်ဘူးပြောထားတော့ဘင်္ဂလားဒေ့ရှ်ကဆွဲလို့မရပြန်ဘ
ူးမရပြန်ဒါပေမဲ့ကျွန်မထင်တယ်ဂမ်ဘီယာနိုင်ငံကလည်းသူတို့ဒီဟာကိုအမှုကိုမတင်ခင်ကတည်းကတော့လေဒီအမှုက genocide ဆိုတဲ့စကားလုံးကတော်လဲကြံပြက်နေတာကိုဆိုတော့အမေရိကန်လိုနိုင်ငံမျိုးတောင်မှမြန်မာနိုင်ငံအခုချိန်ကြီးကျွန်တော်စိုက်မသုံးပါဘူးဒါလူမျိုးနဲ့တက်ဖြတ်မှုဆိုတာမသုံးပါဘူးနိုင်ငံကြီးတော်တော်များများဒီတဏ္ဍမန်ဆက်ဆိုင်ရေးမှာလည်းတိတ်ကိုသတိထားတဲ့စကားလုံးတစ်ခုပေါ့နော်ဆိုတော့ဒါဟုတ်တင်တဲ့ချိန်မှာကျွန်မကဂမ်ဘီယာနိုင်ငံနဲ့ဒီအငင်းပွားစရာယူတော့သူအရန်ကြီးထောက်ပြီးတော့ဆိုတာထက်သူကအချက်လန်နေပေါ့ကုလသမဂ္ဂရှာဖွေထားတဲ့အချက်တွေထောက်ပြီးဒီချက်တွေဒီချက်တွေဖြစ်ခဲ့တယ်ဒါတော့ဒီချက်တွေကိုယာယီမှဆက်မဖြစ်အောင်ဟန်တားဖို့ဆိုတာပဲအဓိကဥတီတင်တယ်လို့ကျွန်မထင်တယ
်မှန်ပါတယ်အဓိကဟန်တားဖို့သူကပြောတယ်လောလောဆယ် urgency ပေါ့သိအရေးတကြီးလိုအပ်နေတာဟာအခုမှမဟန်တလိုက်ရင်လူမျိုးပြုံကုန်နေမယ်ဆိုတဲ့သဘောမျိုးပြောတယ်ဒါပေမဲ့မြန်မာဘက်ကရှင်းနေကြီးအဲ William Chambers ဆောက်လဲတာမှာအဲ့လိုသဘောမျိုးမဆက်ရောက်ပါဘူးတဲ့ဒါကြောင့်လဲဆိုတော့သူကကုလသမဂ္ဂရဲ့ challenge ရှာဖို့ရဲ့အဖွဲ့ရဲ့အစီရင်ခံစာကိုနှိုင်းယှဉ်ပြတယ်2018မှာထုတ်ခဲ့တဲ့အစီရင်ခံစာသိကိုအရေးကြီးနေပြီလို့ပြောခဲ့တယ်ဒါပေမဲ့2019အစီရင်ခံစာမှာအဲ့လောက်မပြင်းထန်တော့ဘူးဆိုတော့ urgency မရှိတော့ဘူးအချိန်ကအရင်ကတည်းကတင်းမှန်မှုရော့သွားခဲ့ပြီအခုအချိန်မှာအဲ့လိုစစ်စီရေးလည်းမရှိတော့ဘူးဘာညာဆိုတော့ဒီဟာအဲ့လိုလောလောဆယ်ထုတ်ပေးစရာလည်းမလိုဘူးဆိုပြီးတော့လည်းပဲဒီဘက်ကမြန်မာဘက်ကခုခံချေပါတ
ာခုခံချေပါတာပေါ့နော်ဒီချေပါတဲ့ရက်ပြီးတော့ပဲလူခွင့်ရေးအဖွဲ့တွေထောက်ပြတာတွေချက်ချင်းထွက်လာတယ်လေဆိုတော့ဒီပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာဘယ်ရက်ခိုင်မှာနိုင်ငံသားဖြစ်ခင်ကန့်သက်ခံရတဲ့မွတ်စလင်တွေရဲ့အခြေအနေတွေရှိတယ်ဆိုတာမျိုးပေါ့နော်ဒါတွေကတော့လူခွင့်ရေးရှူတောင်းကဒီလူသားရှူတောင်းကနေပြီးတော့တင်ပြတာတွေရှိတာပေါ့ဆိုတော့အခြေအနေကတော်တော်လေးခက်ခဲနှက်နေပါတယ်ဒေါအောင်ဆန်းစုကြည်လည်းပြောတယ်ဒီ ရခိုင်ပြည်နယ်ရဲ့အရေးကိစ္စကတမိုင်းကြောင်းနဲ့ချီပြီးတော့ဆိုတော့တော်တော်ရှုပ်ထွေးတဲ့ကိစ္စတခုဖြစ်တဲ့အခါကျတော့လက်ရှိအခြေအနေရှုပ်ထွေးနေတဲ့အချိန်မှာကိုယ်တိုင်ပြည်တွင်းမှာရှိတဲ့ဥပဒေတွေနဲ့လည်းအခိုင်အမာစီမံဆောင်ရွက်နေပါတယ်ဆိုတာမျိုးတော့ဒေါက်ဆန်းစုကြည်ကထောက်ပြပြီးတော့ပြောသွားရရှိတယ်။ဆိုတော့အဲ့ဒီဟာတွေရှိနေတဲ့အချိန်မှာနိုင်ငံတကာကလောလောဆယ်ဝင်လာမယ်ဆိုလို့ရှိရင်ဒါကလက်ရှိဆောင်ရွက်ချက်တွေမှာအဟန့်တားဖြစ်နိုင်တယ်ဆိုတာမျိုးပေါ့နော်။သူကအဲ့ဒါလည်းပြောသွားမယ်။အဲ့ဒီအဥစားရောဒီအမှုစီရင်တဲ့အပိုင်းမှာဘယ်လောက်ထိခိုင်ခိုင်မာမာတရားသူကြီးတွေအနေနဲ့ထည့်သွင်းစဉ်းစားမယ့်အချက်ဖြစ်နိုင်ပါမလား။
တရားသူကြီးကတော့အချက်လက်ကောဥပဒေကြောင့်ကိုခုလုံးစဉ်းစားမှာပဲဒါတော့အချက်လက်ထဲဥပဒေကြောင့်ကိုပဲအားထားပြီးတော့စဉ်းစားရလိမ့်မယ်လို့ထင်ပါတယ်။အဲနောက်တစ်ခုကလည်းပဲဒီအမှုဟာဘယ်လောက်ထိပြဿနာကိုပြေလည်နိုင်လဲဆိုတာကိုလည်းပဲတရားသူကြီးတွေပါစဉ်းစားမယ်ထင်တယ်။ဒေါအောင်ဆန်းစုကြည်ကလည်းအဲ့ဒါကိုပြောပြပါတယ်။မြန်မာနိုင်ငံရဲ့အခုလက်ရှိရင်ဆိုင်နေရတဲ့အခြေအနေနဲ့ဒီအမှုရဲ့အကျိုးသက်ရောက်မှုဟာအကောင်ဘက်ကိုသွားနိုင်မလားအဆိုးအကောင်ကိုထက်သွင်းစဉ်းစားဖို့ဆိုလည်းသူကပြောထားတာဆိုတော့အဲ့တော့လက်ထင်စဉ်းစားကြလိမ့်မယ်လို့ထင်ပါတယ်။
ဟုတ်တော့ဆန်းစုကြည်ကပြောတယ်လေအခုရခိုင်ပြည်မှာဆိုလို့ရှင်ဒါအကြံဖတ်မှုရှိလို့ဒီရဲ့အရင်မြစ်ကွာဒီအကြံဖတ်မှုတွေကိုနှိမ့်နှင်းနဲ့ဖြစ်ရပါတယ်လို့တော့သူတို့ကတော့ပြောတာပေါ့။ဒါပေမဲ့တစ်ဖက်မှာကြလဲလူခွင့်ရှူတော့ကြည့်တဲ့အခါကျတော့ဒီလောက်လူဦးရေများများဆဆာကြီးဒီလောက်တပြိုင်တည်းသွားတဲ့ကိစ္စမျိုးဆိုတဲ့အခါကျတော့ဂမ်ဘီယာထောက်ပြရလဲအဲ့ဒါပဲလို့ကျွန်မထင်တယ်။သူတို့ကဂျီနိုဆိုက်ဆိုတဲ့အသုံးအနှုန်းဆိုတာတည်းသူတို့ကဒီလိုလူမျိုးတစ်ခုလုံးပြုံးတီးသွားတော့အောင်ရည်ရွယ်တဲ့ဥတီသွားစေနိုင်တဲ့အခြေအနေမျိုးပေါ့သူတို့ကတော့အဲ့လိုအခြေအနေမျိုးပေါ့သူကဒါကြီးကကျွန်တော်စိုက်မြောက်တီမမြောက်တီဆိုတော့အငင်းပွားတယ်ဆိုတာတည်းသူကဖြစ်ပြက်သွားတဲ့အခြေအနေကြီးကတိတ်ကိုဆူဆူဝါဖြစ်တယ်ပေါ့ဆိုတော့ဒါကြီးကိုဟန့်ထားဖို့လိုအပ်တယ်ဆိုတာကိုပဲထောက်တယ်လို့ကျွန်တော်တို့ထင်ပါတယ
်ဟုတ်တယ်ဂျီနိုဆိုက်ဆိုရယ်စကားလုံးသုံးပြီးလူတိုင်းမှလည်းကဘာမျက်လုံးပြည့်မဲ့ဆုံးဖြစ်လာကြတာကိုအဲ့ဒီခါမှလည်းပဲဒီတရားရုံးကလည်းအပြင်းထန်လုပ်လာတော့မြန်မာဘက်ကလည်းစဉ်းကျင်ရတယ်အများကြီးရသွားနေမြောက်ငါတို့ဟာစိတ်လိုက်မှန်ပါလုံးလုံးမဖြစ်ဘူးပြဿနာကတော့အမှန်တကယ်ရှိတယ်သမိုင်းကြောင်းနဲ့ရှေးလျပြီးရှိကြတယ်ဥပဒေကြောင်းအရဖြည့်ရှင်းရသိခက်ခဲတဲ့အခြေအနေရှိဒါပေမဲ့လူသားဆန်ဆန်စဉ်းစားမယ်ဒီလိုအဲ့လိုဖြည့်ရှင်းလို့အဖြေမရှိတဲ့ supply ကွာ control ပလိုက်ကွာဆိုတာမျိုးတော့မဖြစ်သင့်ဘူးဆိုတာကိုတော့မြန်မာဘက်ကလည်းစဉ်းစားမယ်ကိစ္စဖြစ်ပါတယ်အနာရှိရဲ့လက်နက်ရှိရဲ့လူတွေကအထင်တိုင်းမလုပ်သင့်ဘူးဆိုတဲ့ဟာသိအရေးကြီးတဲ့သင်ခန်းဆိုတော့အမှန်တကယ်ရလဲရယူသင်တယ်လို့ထင်တ
ယ်။ဒါတင်တယ်လို့နည်းနည်းဟန့်လေးပေါ့။ဒီလိုလုပ်ရင်တော့နိုင်ငံတကာဆိုတာစောင့်ကြည့်နေမှာမဟုတ်ဘူး။ဒါကိုယ်အိမ်ထဲမှာကိုယ်ရှိတဲ့လူလှုပ်ချင်တာလှုပ်လိုက်မယ်ဆိုတာနဲ့မရဘူး။အိမ်နီးနားချင်းကကောက်တိုင်လို့ရှိရင်လည်းအနည်းနဲ့အများတော့လာကြည့်တဲ့အချိန်မှာသွေးထွက်တန်ယူဖြစ်နေရင်တော့ပြောမှာပဲ။ဒီဒါတော့ရှင်းကိုရှင်းရတော့မှာဘာမှမဖြစ်ပါဘူးလို့ဘလုံးကညင်းလို့ရမယ်ကိစ္စမျိုးတော့မဟုတ်ပါဘူးဆိုတော့မြန်မာနိုင်ငံအနေနဲ့တော့သင်ခန်းစာအကြီးကြီးယူသင်တယ်လို့တော့ထင်တာပဲ။
သူများမပြောတော့မှလေစာနာစိတ်ဆိုတာရှိရမှာပေါ့
မြန်မာနိုင်ငံပေါ်မှာရော2020မှာ2019သင်ကန်းစာယူပြီးတော့ဘယ်လောက်ထိတိုးတက်ကောင်းမွန်လုပ်သွားနိုင်မလဲဆိုတာတော့ကျွန်တော်တို့စောင့်ကြည့်ရအောင်အဲ့ဒါပ
ဲမျောလင့်ပါတယ်တကယ်လည်းပဲမြန်မာနိုင်ငံဟာလူခွင့်ရေးရဲစစချိုးဖောက်မှုတွေဒီကိစ္စတင်မကဘူးတခြားကိစ္စတွေမှာလည်းအများကြီးဖြစ်နေတယ
်
တရားစီရင်ရေးမမှန်ကန်တာတွေဖောက်လွှဲဖောက်ပြန်ဖြစ်နေတဲ့ကိစ္စတွေအလုံးဟာဒီမှာတခန့်ရပ်ပြီးတော့2020ကစပြီးတော့မူဇင်းနဲ့လူဇင်းနဲ့စိတ်ဇင်းနဲ့ရှောက်လန်းရဖို့စင်မီဆိုတာကအရေးကြီးဆုံးသင်္ကန်းစာပဲဖြစ်ပါလိမ့်မယ
်။ဟုတ်ကဲ့ကျွန်တော်တို့လည်းအဲ့လိုပဲဆုတောင်းအောင်ပါပေါ့
။ဦးကျော်စန်သားရဲ့မြန်မာအရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့လာမယ့်စနေနေ့ည9:00တိုင်းဒိုင်းလေးလိုက်အစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ကြရအောင်ပါ။
တော်ရရှင်များရှင်2019နှစ်စန်းပိုင်းမှာပဲရခိုင်လက်နက်ကင်အဖွဲ့ AA ကရခိုင်ပြည်နယ်မှာဝင်တိုက်ရာကလက်နက်ကင်ပြည်ပခါတွေကြီးထွားခဲ့တာအခုထိပါပဲဒီနှစ်ထဲမှာပဲရင်းရည်ဆွေးနွေးဖို့မြန်မာစစ်တပ်ကတစ်ဖက်သက်အပြစ်ခတ်ရက်စဲခဲ့တာတွေလည်းရှိပေမဲ့တိုင်းရင်းသားဒေသတွေမှာစီရင်တင်းမာမှုတွေလည်းရှိနေဆဲဖြစ်ပါတယ်မကြခင်ကုံဆုံးတော့မဲ2019ခုနှစ်ထဲမြန်မာနိုင်ငံမှာပြည်တွင်းရင်းရည်ကြိုးပမ်းမှုတွေဟာဘယ်လောက်ကြီးပေါက်ခဲ့ပါသလဲရှိဆက်ဖို့ဘာတွေလုပ်ဖို့လိုအပ်နေတယ်လဲစရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာပြန်သုံးသပ်ကြည့်ရအောင်ပါရှင်။သောတာရှင်တွေအနေနဲ့ညီငယ်ကြီးအထွတ်မျှော်လင့်ချက်တွေသဘောထားအမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0932382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
လာမယ့်စနေနေ့ည9:00တိုင်းလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ VOA မြန်မာပိုင်းရဲ့ပုံထွင်းနေ့ညပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ကျမ်းမာရေးကဏ္ဍကိုတင်ဆက်ပေးပါမယ်။အခုလိုအေးမြတဲ့ဆောင်းရာသီကာလမှာရင်သွေးငယ်လေးတွေကိုအေးအေးမိဖျားနာနဲ့ဝမ်းပြက်ဝမ်းလျှော်ယောဂါတွေဖြစ်ပေါ်ခံစားခြင်းမရှိအောင်ဘလူဂယုဆိုင်ကာကွယ်ထားသင့်ပါတယ်လေ။ကလေးအထုကုဆရာဝန်ကြီးတွေဖြစ်ကြတဲ့ပမောက္ခဒေါက်တာဦးကျော်လင်းပမောက္ခဒေါက်တာဦးစောဝင်းတို့ကိုမေးမြန်းပြီးတော့ဒေါက်တာတန်းစောကလူလူနဲ့ကျန်းမာရေးကဏ္ဍမှာတင်ဆက်ထားပါရရှင်။
ဆောင်ရည်တွေကိုဝင်ရောက်လာပြီးဖြစ်တာကြောင့်မြန်မာနိုင်ငံအနှံ့အပြားမှာအေးအေးတန်ကိုတိတိတတ်တာခံစားလာကြရပါတယ်။အထူးသဖြင့်ညဘက်နဲ့မနက်စောစောပိုင်းအချိန်တွေမှာအေးအေးပူခဲ့တာကိုတွေ့ရတာပါ။အခုလိုရာသီဥတုအေးမြတဲ့အချိန်ကာလမှာရင်းနှီးကလေးတွေမှာဘလူးယောဂါတွေကြုံတွေ့ခံစားရနိုင်ပါတယ်လို့မြင်ကြည့်တဲ့အခါကလေးထုကုဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဦးစောဝင်းကအခုလိုပြောပါတယ်
။ဟိုမှာရုတ်တရက်အေးသွားတဲ့ကွာကြာနာစီးချောင်းစိုးဖြစ်တယ်။ပြီးတော့ကြာလို့ရှိရင်ဟိုမှာရင်ကျက်တတ်တဲ့လူကရင်ကျက်တယ်။အဲ့ဒါတွေတော်တော်များတွေ့ပါတယ်။အခုတော့နာစီးချောင်းစိုးဖြစ်တာရဲ့ရင်ကျက်တာပန်းနိုင်ရင်ကျက်ထတာပေါ့နော်ရင်ကျက်ခံရှိတယ်လို့ရင်ကျက်ထတယ်နောက်ပြီးတော့ဒီအေးမြတဲ့ယာတီမှာဖြစ်တတ်တာတကူကဘာလဲဆိုရင်ဒီဗိုင်းရပ်စ်ပိုးကြောင့်ဖြစ်တဲ့ဝင်းပြက်ဝင်းလျှော့ပေါ့အဲ့ဒါလည်းကျွန်တော်တို့ကတော်တော်လေးတွေ့ပါတယ်အန်နယ်ကလေးတွေတော်တော်များတယ်ဝင်းပြက်တာတွေတော်တော်များတယ်အဲ့ဒါတွေကအဓိကတွေ့ရတဲ့ယောဂတွေပါပဲလောလောဆယ်တော့လေ
ယာတီဥတုပြောင်းလဲမှာအသက်ငယ်လွန်းတဲ့သူတွေနဲ့အသက်ကြီးလွန်းတဲ့သူတွေဟာယာတီဥတုပြောင်းလဲတံကိုတိတိတတ်တာခံစားကြရတာပါရင်းနှီးကလေးတွေဟာမိမိခံစားနေရတဲ့ဝေဒနာကိုပြည့်ပြည့်စုံစုံထုတ်ဖော်ပြောဆိုနိုင်ခြင်းမရှိတာကြောင့်ဒီချိန်မှာပိုပြီးခူးဆိုက်ကြမှာဖြစ်ပါတယ်။ယာတိဥတုအေးလာတာကိုခံစားမိတဲ့အတွက်ရင်းနှီးကလေးတွေကိုနေမကောင်းမဖြစ်အောင်သတိထားပြီးပြုစုနေရတယ်လို့ရင်းနှီးမိခင်တွေဖြစ်တဲ့လှိုင်းသားယာမမနန့်တီတီချုံနဲ့တာဂီတာမမက်ခင်ခင်ရွှေတို့ကသူတို့ရဲ့အတွေ့အကြုံတွေကိုအခုလိုပြောပါရစေ
။ကျမတို့ဒီလိုမျိုးယာတိကြုံရတာရှားတယ်ပေါ့နော်။အရင်အေးတဲ့ယာတိကြုံရတာရှားဒီနေ့ဆိုတအားအေးတယ်ပေါ့နော်။ကျမကလေးတွေကျမအောင်အခုဆိုလို့ရှိရင်ကျမအဲခါရင်ဆိုလို့ရှိရင်ညမနေ့ရေပေးချို့ရပေါ့နော်ဒါပေမဲ့အခုလို့တအားအေးတဲ့အချိန်မှာကျမတရက်ကိုဟိုတစ်ခါပဲရေပေးချို့ရပေါ့နော်12နာရီလောက်မှကျမတို့ရေပေးချို့တယ
်နွေနွေထွေထွေထားတယ်ပေါ့ပြီးတော့အိမ်ကသမင်းဟင်းပဲအဲ့လိုမျိုးသူစားတဲ့ဟာလေးပဲအဲ့လိုပူပူနွေနွေလေးပဲအဲ့လိုပဲကြွေးပြစ်တယ်ဟုတ
်အခုလို့အေးများတဲ့အချိန်ကာလမှာရင်းနှီးကလေးတွေဟာချောင်းဆိုးရင်ကျက်တာနဲ့အေးအေးမိနှာဆေးဖျားနာတာတွေကိုအများဆုံးကြုံတွေ့ကြရတာပါဒီနေ့မှာတော့ virus ပိုးကြောင့်ဖြစ်တဲ့ဝမ်းပြက်ဝမ်းလျှော်ယောဂါတွေကိုလည်းကြုံတွေ့နေရတာကြောင့်လိုအပ်တဲ့ကာဝေးဆေးတွေထိုးထားပြီးအစားအသောက်နဲ့လက်တန့်ရှင်းရေးကိုအထူးကူဆိုင်ပေးဖို့လိုတယ်လို့ကလေးအထုကူဆရာဝန်ကြီးများဖြစ်သူပမောက္ခဒေါက်တာဦးစောဝင်းနဲ့ပမောက္ခဒေါက်တာဦးရဲမြင့်ကျော်တို့ကအခုလိုပြောပါတယ
်အဲ့ဒီအတွက်ကတော့နွေနွေထွေထွေထားမယ်ပေါ့ရာသီဥတုပြောင်းသားတာကိုသတိထားမိဖို့လိုတယ်နွေနွေထွေထွေထားဖို့လိုတယ်ပေါ့နော်ပြီးတော့အဲ့လိုဟိုလိုအပ်တဲ့ကာဝေးဆေးတွေထိုးထားအားရပြေပေါအောင်ကျွေးမွေးပေါ့နော်ဒီလိုလုပ်ရမှာပါ
ဉာဏ်နဲ့ထွေထွေထားဖို့ပေါ့နော်အက်စမာကလေးတွေအက်စမာပြန်ထားကြတာပေါ့နောက်တစ်ခုကဝင်းရှော့ဝင်းပြက်တွေဖြစ်ကြတယ်အဲ့တော့တန်ရှင်းတဲ့အစားအစာတွေစားကြဖို့လက်ဆေးကြဖို့အဲ့ဒါပဲမှာကြမှာနော
်ကိုခန့်ဆွမ်းအားနုနယ်ပြီးခန်းသားချက်ကိုပြည့်ပြည့်စုံစုံထုတ်ဖို့မပြောပြနိုင်သေးတဲ့ရင်းနှီးငယ်လေးတွေဟာကုသယောဂါတွေနဲ့အေးမိဖျားနာယောဂါတွေကိုအလွယ်တကူခန်းသားရဖို့အခွင့်အရေးများနေတာပါဘယ်လိုရာသီဥတုမှမဆိုရင်းနှီးငယ်လေးတွေကိုတင့်တင့်မြတ်တဲ့အစားအသောက်နဲ့အနေထားရရှိအောင်ကူဆိုင်ပေးဖို့လိုတယ်လို့ကလေးထုကူဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဦးကျော်လင်းကပြောပါတယ်
ကျွန်တော်တို့အနေနဲ့ကတော့အေးမြတဲ့ယာတီမှမဟုတ်ပါဘူးယာတီတိုင်းကကလေးတွေအတွက်ကျွန်တော်တို့ကူးဆက်ရမယ့်အချက်တွေရှိပါတယ်နော်ဆိုတော့အကျဉ်းမြတော့တဟဆာတာဖြစ်ဖို့ပေါ့နော်တိတ်အဆုံးမရောက်ဖို့ပေါ့နော်ဥမာယာတီဥတုဆိုရင်လည်းတိတ်ပူတဲ့အချိန်မှာလည်းကူးဆက်ဖို့လိုသလိုအေးတဲ့အချိန်မှာလည်းကူးဆက်ဖို့လိုတယ်အစားအသောက်ဆိုရင်လည်းဒီတိုင်းပဲနော်အစားအသောက်ဟာတိတ်အဆုံးမရောက်ဖို့လိုတယ်ပေါ့နော်ဆိုတော့တချို့လည်းအကြောင်းမျိုးမျိုးကြောင့်အစာအာဟာရနည်းနေတဲ့ကလေးတွေရှိသလိုတချို့လည်းအကြောင်းမျိုးမျိုးကြောင့်အစာအာဟာရကိုပုံမှန်တဲ့ပို့ပြီးတော့စားသုံးနေတဲ့ကလေးတွေလည်းရှိတယ်ပေါ့နော်ဆိုတော့အဓိကကတော့ကျွန်တော်တို့ဘေးရာသီမဆိုးပေါ့နော်ကလေးတယောက်ရဲ့ဒီလှုပ်ရှားမှုကလေးတယောက်ရဲ့ပတ်ဝန်းကျင်ကလေးတယောက်ရဲ့ဒီအစာအာဟာရကိုနော်တင့်တင့်မျှတာတဲ့အနေအထားမှာထားပြီးတော့မိဘတွေအနေနဲ့ဒီအထူးသဖြင့်ဒီနှစ်နှစ်အောက်ကလေးတွေမှာအထူးသဖြင့်အချိန်လေးပို့ပေးပြီးတော့နော်ပြုစုဆောင်ရှောက်မယ်နော်လိုအပ်တဲ့အကျမအေးဘူးတူတာတွေရှိမယ်ဆိုရင်ကျွန်တော်ထင်ပါတယ်ဒါကလေးတွေအတွက်အများကြီးထောက်ကူပြုမှာပါ
ရင်းနှီးကလေးတွေဖျားနာခြင်းမရှိအောင်ရင်းနှီးမိဘတွေကအစွမ်းကုန်ကူးဆိုက်တကြတာပါရင်းနှီးကလေးတွေဖျားနာခြင်းမရှိအောင်ကူးဆိုက်တဲ့နေရာမှာမှန်ကန်တဲ့ကူးဆိုက်မှုတွေရရှိဖို့ကလည်းအရေးကြီးတာကြောင့်ရင်းနှီးမိဘတွေအနေနဲ့မှန်ကန်တဲ့ကူးဆိုက်မှုမျိုးတွေကိုမပြုလုပ်မိအောင်ရှောင်ကျဉ်ဖို့လိုတယ်လို့ပမောက္ခဒေါက်တာဦးစောဝင်းကပြောပါတယ
်မိဘအနေနဲ့ပါလဲဆိုရင်မှန်ကန်တဲ့ကျန်းမာရေးသိရှိအောင်ဒီမှန်ကန်တဲ့ဘုဒ္ဓတရားတွေကိုရှာမိပါပေါ့နော်ဆရာဝန်အေးပါဆရာမတွေပြောတဲ့ဟာတွေလုပ်ပါတချို့ဟာတွေကြတော့လဲဟိုမမှန်ကန်တာတွေအများကြီးပေါ်လာတာတွေရှိတယ်ပေါ့နော်အဲ့ဒါမျိုးအားလုံးလူတိုင်းကိုလည်းမယုံပါနဲ့
အခုလိုအေးမြတဲ့ဆောင်းရသည့်ကာလမှာရင်းနှီးကလေးတွေကိုအေးမိဖျနာတာနဲ့ဝမ်းပြဲဝမ်းလျှော်ယောဂါတွေဖြစ်ပေါ်ခံစားရခြင်းမရှိအောင်ဂယုဆိုင်ကာဝယ်ထားဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
ုလိုအေးမြတဲ့ဆောင်ရည်ကာလာမှာကလေးတွေအိမ်မိဖျားနာနဲ့ဝမ်းပြက်ဝမ်းလျှောယောဂမဖြစ်အောင်ဘလို့ကာကွယ်နေထိုင်သင့်တယ်လဲဆိုတာကိုတောက်သွားတန်းစောကလူလူနဲ့ကျန်းမာရေးကဏ္ဍမှာမေးမြန်းတင်ပြသွားတာဖြစ်ပါတယ်ရှင်
ဒီမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3 Joru တွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့ပုံထုံးနဲ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လင်းနေပါတယ်အခုတော့အပတ်စဉ်တင်ဆက်နေကြအားကစားကဏ္ဍအလဲရောက်ပါပြီ FIFA ကမ္ဘာ့ကလပ်ချန်ပီယံဖလားဘောလုံးပွဲသတင်းတွေပရီးမီးယားလိဂ်ပွဲတွေဖက်ကနေပြအပြောင်းအလဲတွေဖြစ်ခဲ့တဲ့သတင်းနဲ့အားကစားလောကကထူခြားတဲ့သတင်းတွေအပါအဝင်တစ်ပတ်အတွင်းအားကစားသတင်းတွေကိုစုစည်းပြီးတော့ကိုရနိုင်ကအခုလိုတင်ဆက်ပေးထားပါတယ်ရှင်
မင်္ဂလာပါကျွန်တော်ရန်တိုင်းပါ VO ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် FIFA ကမ္ဘာ့ကလပ်ချန်ပီယံဖလားဘောလုံးပွဲမှာတော့ Liverpool နဲ့နိုင်ရပြီးတော့ကမ္ဘာ့ကလပ်ချန်ပီယံဖြစ်သွားပါတယ် Premier League ဖက်မှာတော့ Arsenal နဲ့ Everton အသင်းတွေကနီးပြတဲ့တွေကိုခတ်လိုက်ပါပြီ Sweden တိုင်းစစ်မှုဟောင်း Ibrahimovic ရဲ့ရုပ်တုထပ်ပြီးတော့ဖျက်ဆီးခံလိုက်ရပါတယ်ဒီလိုတပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာလီဗာပူးအသင်းကတော့ FIFA World Club Champion ဖြစ်သွားပါပြီ FIFA World Club Champion ဖလားဘောလုံးပွဲကိုကာတာနိုင်ငံဒိုဟာမြို့မှာပြီးခဲ့တဲ့သတင်းပတ်ကကစားခဲ့ကြပြီးတော့ Final ကိုတော့စနေနေ့ကကစားခဲ့ကြတာမှာအင်္ဂလန်ကလီဗာပူးအသင်းက Brazil က Flamengo အသင်းကိုအချိန်ပိုမှာတကူးဂိုးမရှိနဲ့နိုင်သွားပါတယ်နှစ်သင်းလုံးပုံမှန်ပွဲချိန်အတွင်းဂိုးမသွင်းနိုင်တာကြောင့်အချိန်ပိုကစားကြတာမှာ69မိနစ်အရောက်မှာ Brazil တိုက်စစ်မှု Firmino ကလီဗာပူးအတွက်တစ်လုံးတည်းသောအနိုင်ဂိုးကိုသွင်းပေးခဲ့ပြီးတော့FIFA ကမ္ဘာ့ကလပ်ချန်ပီယံဖလားကိုရရှိသွားတာဖြစ်ပါတယ်အခုလို FIFA ကမ္ဘာ့ကလပ်ချန်ပီယံဖလားကိုလာရရှိခဲ့တဲ့အတွက်လေဦးနီးပြရာဂင်ကလပ်ကတော့သူ့ရဲ့အသင်းသားတွေကိုချီးကျူးလိုက်ပါတယ
် you know, we are all kind of exhausted more or less from a very intense game but
where are jane ဆိုတော့ကျွန်တော်တို့အားလုံးရမ်းပင်ပန်းပါတယ်ဒါပေမဲ့ကျွန်တော်ကစားသမားတွေအစွမ်းကုန်ကစားခဲ့ကြတာကအရန်ချီးကျူးကိုကောင်းပါတယ်အခုအချိန်ဘယ်လိုပြောရမှန်းတော့မသိဘူးတကယ့်ကိုမယုံနိုင်တော့အောင်အကောင်းဆုံးကစားခဲ့ကြပါလေဖလာမင်ဂိုအသင်းကလည်းတကယ့်ခဲကစားရတယ်ပြိုင်မဲ့ကောင်းမှဒါပေမဲ့ကျွန်တော်တို့အကောင်းဆုံးလုပ်နိုင်ခဲ့ပြီးမယုံနိုင်တော့အောင်ပါပဲ
ဒါဟာလေဦးအတွက်ဒီပြိုင်ပွဲကိုပထမဆုံးအချိန်ပိုဆွဲတာဖြစ်ပြီးတော့ FIFA ကမ္ဘာ့ကလပ်ချန်ပီယံဖလားကိုရတဲ့အင်္ဂလန်ကဒုတိယမြောက်အသင်းလည်းဖြစ်လာပါတယ်အင်္ဂလန်အသင်းတွေထဲမှာ FIFA ကမ္ဘာ့ကလပ်ချန်ပီယံဖလားကိုပထမဆုံးအချိန်ပိုဆွဲခဲ့တာကတော့ Manchester United အသင်းဖြစ်ပြီးတော့2008ခုနှစ်ကပိုဆွဲခဲ့တာဖြစ်ပါတယ်ခင်ဗျာဒီတစ်ပတ် Premier League ဖက်မှာတော့ Arsenal နဲ့ Everton အသင်းတွေကနီးပြတဲ့တွေကိုခံလိုက်ပါပြီ Everton အသင်းကတော့ Italy ကကမ္ဘာကျော်နီးပြကြီး Carlo Ancelotti ကိုနီးပြဖြစ်နေခံလိုက်တာပါဥရောပ Champions League ဖလားကိုနီးပြဖြစ်နေ3ချိန်အနိုင်ရဘူးတဲ့ Ancelotti ကို၄နှစ်ခွဲစာချုပ်ချုပ်လိုက်တာဖြစ်တယ်ဆိုပြီးတော့ Everton ကချင်းကြပါတယ်ဒါကြောင့် Ancelotti ဟာ Everton မှာ2023-24ဘောလုံးရာသီအထိ Everton အသင်းကိုခိုင်းတွယ်သွားမှာဖြစ်ပါတယ်Everton ရဲ့နီးပြဖြစ်လာတဲ့အပေါ်မှာ Ancelotti ပြောတာကတော့
And I am really excited. I want to start and I want to try my best to help the team.
Everton နီးပြဖြစ်လာတဲ့အတွက်ကျွန်တော်စိတ်လှုပ်ရှားမိပါတယ်။ကျွန်တော်အနေနဲ့အသင်းအတွက်အကောင်းဆုံးလှုပ်သွားချင်ပါတယ်။ Everton အသင်းကိုအသင်းကောင်းတစ်သင်း၊ပြိုင်ဘက်ကောင်းတစ်သင်းဖြစ်ဖို့ပြီးတော့အားပေးတဲ့ပရိသတ်တွေကိုပြောစေချင်ပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့အောင်မြင်မှုမရတာအတော်ကြာသွားပါပြီ။ဒါပေမဲ့အဲ့လိုဖြစ်လာဖို့အတွက်တော့အချိန်ယူဖို့လိုပါတယ်။ဒါပေမဲ့ကျွန်တော်တို့မှာရည်မှန်းချက်ရှင်းရှင်းလင်းလင်းနဲ့ဆိုရင်ကျွန်တော်တို့မြန်မြန်ဆန်ဆန်တိုးတက်မှာပါ။
Ancelotti ကနီးပြဖြစ်တဲ့ဥရောပကနာမည်ကြီးအသင်းတွေဖြစ်တဲ့ AC Milan, Real Madrid, PSG, Bayern Munich, Napoli စတဲ့အသင်းတွေပြင် Premier League မှာဆိုရင်လည်း Chelsea အသင်းရဲ့နီးပြလုတ်ခဲ့ပြီးတော့2009-2010ဘောလုံးရာသီမှာ Premier League Champion ဖြစ်အောင်စွမ်းဆောင်ပေးခဲ့ပါတယ်။သူဟာဥရောပ Champions League ဖလားကိုတော့ AC Milan နဲ့2ချိန် Real Madrid နဲ့2ချိန်ပိုဆွဲမှုတာဖြစ်ပါလိမ့်ခင်ဗျာ Everton ကအန်ချလော်တီကိုနီးပြဖြစ်ခန့်လိုက်ချိန်မှာနာမည်ကြီးအာဆလွန်ကလည်းသူတို့ရဲ့ကစားသမားဟောင်းဖြစ်တဲ့ Man City ရဲ့လက်ထောက်နီးပြ Mikel Arteta ကိုနီးပြခန့်လိုက်ပါတယ်။သူရဲ့အသင်းဟောင်းဖြစ်တဲ့ Arsenal အသင်းမှာနီးပြပြန်ဖြစ်လာတဲ့အတွက်ဝမ်းသာတယ်လို့ Arteta ကပြောပါတယ်
။ I'm extremely happy and excited and proud
ကိုယ့်ရဲ့အသင်းကိုပြန်လာရတဲ့အတွက်ကျွန်တော်အနေနဲ့အယံဝမ်းသာပြီးစိတ်လှုပ်ရှားမိတယ်လို့ဂုဏ်လဲယူပါတယ်။အခုလိုကျွန်တော်ရဲ့မိခင်အသင်းကိုပြန်လာဖို့အခွင့်အရေးရတာကကျွန်တော်အတွက်ဂုဏ်ယူစရာပါ။
အတက်တက်ဟာ2011ကနေ2016ကြားမှာအာဆနယ်အသင်းအတွက် 149 ပွဲကစားပေးခဲ့ပြီးတော့အဲ့နောက်သူဟာမန်စီးတီးအသင်းမှာဂေါ်ဒီယိုလာရဲ့လက်ထောက်ဖြစ်နေလုပ်ခဲ့တာပါသူအနေနဲ့အာဆနယ်အသင်းကိုဘလို့အပြောင်းလဲတွေလုပ်ပြီးအောင်မြင်မှုတွေရအောင်ဘလောက်ထိလုပ်နိုင်မလဲဆိုတာကတော့အချိန်ကပဲအဆုံးဖြတ်ပြီးသွားမှာဖြစ်ပါတယ်ဗျာဆွီဒန်နိုင်ငံမောင်မိုမျိုးကဆွီဒန်တိုက်စစ်မှုဟောင်းဇလာတန်အီဘရာဟင်မိုဗစ်ချ်ရဲ့ခြေရုပ်ထုထပ်ပြီးတော့ဖျက်ဆီးခံလိုက်ရပါတယ်။အီဘရာဟင်မိုဗစ်ကိုဂုံပြူတဲ့အနေနဲ့သူ့ရဲ့ရုပ်ထုကိုသူ့ရဲ့အသင်းဟောင်းဖြစ်တဲ့မောင်မိုအသင်းရဲ့ဘောလုံးကွင်းအပြင်ဘက်မှာအော်တိုဘာ9ရက်နေ့ကစတင်စိုက်ထုတ်ခဲ့တာပါ။ဒါပေမဲ့အီဘရာဟင်မိုဗစ်ဟာပြီးခဲ့တဲ့လကမောင်မိုရဲ့ပြိုင်ဘက်အသင်းမှာယင်းနှီးမြုပ်နှံမှုတွေလှုပ်တာကြောင့်မောင်မိုပရိသတ်တချို့ကသူ့ကိုအကြီးအကျယ်ဒေါသထွက်ခဲ့ကြပါတယ်။အဲ့ဒီအချိန်ကစပြီးတော့သူ့ရဲ့ရုပ်ထုအားလည်းအချိန်ချင်းဖျက်ဆီးတိုက်ခိုက်ခံခဲ့ရပြီးတော့အခုနောက်ဆုံးတော့ဒီဖျက်ဆီးတဲ့သူတွေကသူ့ရဲ့ရုပ်ထုကနှာခေါင်းကိုဖျက်ပစ်ခဲ့တာဖြစ်ပါတယ်ခင်ဗျာ တော်တော်စေတိုကျိုအိုလံပစ်ပြိုင်ပွဲအတွက်အားကစားကွင်းတကြီးကိုပြီးခဲ့တဲ့ဘက်ကဖွင့်လှစ်ခဲ့ပြီးတဲ့နောက်ပြိုင်ပွဲအတွက်ပြင်ဆင်မှုတွေကိုလုပ်နေကြတာမှာပြီးခဲ့တဲ့ဒီဇင်ဘာ19ရက်နေ့ကတော့ပြိုင်ပွဲထောင်ရှိသူတွေဟာငရင်အနေနဲ့တော့လည်းပြင်ဆင်မှုတွေကိုလုပ်ခဲ့ကြပါတယ်။ပြိုင်ပွဲကျင်းပစဉ်အတွင်းတကယ်လို့ငရင်လှုပ်ခဲ့မယ်ဆိုရင်ဂျိုတင်ပြင်ဆင်တဲ့အနေနဲ့အခုလိုပြင်ဆင်မှုတွေလုပ်ခဲ့တာဖြစ်ပါတယ်။ငရင်အနေနဲ့တော့အစမ်းလေ့ကျင့်တဲ့နေရာမှာအစိုးရဌာနတွေပါဝင်အဖွဲ့အစည်းအသီးသီးကလူပေါင်း350လောက်ပါဝင်ခဲ့ကြတယ်ဆိုတာပြောကြရတယ်ပဲ။ဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ဗျာ။
တပတ်တွင်အကစားသတင်းတွေကိုကိုရနိုင်ကစူးစီးတင်ဆက်တော်တာပါရှင်။မနက်ဖြန်ကြာရာပိုင်းနဲ့မနက်ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာတင်ဆက်တော်တဲ့အစီအစဉ်တွေကိုပြန်လည်နားဆင်ကြမှာပါ။လိုင်းဒိုမီတာ30 40 48နဲ့50တို့ကနေဖန်ယူနားဆင်နိုင်ကြပါရဲ့ရှင်။အခုတော့ကြာနေသေးတဲ့အချိန်တွင်သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကတလဲပြောပြပေးပါဦး။
ဒီနေ့ကျောက်တဲ့ခရစ်စမတ်နေ့အထိမ်းအဖြစ်ခရစ်တော်ရဲ့မြင့်မြတ်မှုတွေကိုပိုရမင်းကြီးဖရန်စစ်ကအလေးထားဟောကြားသွားသလိုကမ္ဘာတဝန်ဒုက္ခရောက်နေကြတဲ့ကလင်းငယ်တွေအတွက်လည်းဆုတောင်းစကားပါလိုက်ပါတယ်လူတွေရဲ့နှလုံးသားမှာအမောင်ဖုံးလွှမ်းလေးရှိတဲ့ပေမဲ့ခရစ်တော်ရဲ့လင်းရောင်ကပုံမကြီးမြတ်တဲ့အကြောင်းလူပုဂ္ဂိုလ်တိုးရင်မိသားစုနဲ့လူမှုဆက်ဆံရေးတွေမှာအမောင်ဖုံးနေတဲ့ပေမဲ့ခရစ်တော်ရဲ့လင်းရောင်ကပုံမမြင့်မြတ်တဲ့အကြောင်းဗာတီကန်မှာကျင်းပတဲ့ခရစ်စမတ်အခါသမယအခမ်းအနားမှာပိုရမင်းကြီးဟောကြားသွားတာပါရှိလမ်းဒီသားနဲ့ကမ္ဘာတဝန်းနိုင်ငံတွေမှာစစ်နဲ့ပြည်ပကတိကြားဒုက္ခရောက်နေတဲ့ကလေးငယ်တွေအတွက်ခရစ်တော်ကအလင်းအောင်ဆောင်ခြင်းပေးဖို့လဲဆုတောင်းစကားပါခဲ့ပါတယ်ကမ္ဘာတဝန်းကရွှေပြောင်းနေထိုင်သူတွေတရားမျှတမှုကင်းမဲ့နေတဲ့အခြေအနေကိုလဲစင်ပီတာစပက်စလီကာဘုရားကျောင်းတော်ဝရန်ဒါကနေပရိသတ်ကိုဟောကြားရမှာပုံရံမင်းကြီးကအလေးထားပြောကြားတော်ခဲ့ပါတယ်လာမယ့်နှစ်တည့်ရမြန်မာနိုင်ငံအတွက်ကောင်းမွန်တဲ့သတင်းစကားတွေကြားမယ်နှစ်ဖြစ်စေဖို့ကက်သလစ်အသင်းတော်ရဲ့ရန်ကုန်သာသနာပိုင်ကာရီနယ်ယဟန်အမတ်ချားစ်မွန်ဘူကဒီကနေ့ပဲသတင်းစကားပါခဲ့ပါတယ်မြန်မာနိုင်ငံငင်းချမ်းရေးနဲ့ပြည်လဲတင့်မြတ်ရေးအတွက်ပြည်သူတူးစီတိုင်းဟာတူးစီတိုင်းဟာငင်းချမ်းရေးတန်တမာနဲ့ဖြစ်စေဖို့ချားစ်မွန်ဘူကဆူတောင်းပေးခဲ့တာပါမြောက်များစွာသောစင်ခေါ်မှုတွေကိုရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာစစ်ပွဲတွေအမြောင်များအုံးရင်ဆွတ်ခွာနေရမှုတွေရာသီဥတုဖောက်ပြန်မှုတွေကြောင့်လူများပြားအေးချမ်းမှုကိုတောက်တမျောလင့်နေကြတာကိုလည်းသူ့ရဲ့သတင်းစကားပါတဲ့အထက်မှာအလေးထားပြောကြားသွားပါတယ်ခရစ်စမတ်နေ့မှာပဲဟောင်ကောင်မှာအစိုးရဆန့်ကျင်ဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေပြီးလုံခြုံရေးတွေနဲ့ထိတ်တဲရင်ဆိုင်မှုတွေနဲ့လည်းကြုံနေရပါတယ်ရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေကြားထိတ်တဲရင်ဆိုင်တိုးတဲ့ချစ်ချင်းနေနဲ့ရုံရပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲဒီမိုကရေစီရဲ့ကြွေးကြော်စံနဲ့ OAP ကုန်တက်တည်တဲ့ဖြတ်ဒီမိုကရေစီလူလားတဲ့သူတွေကထပ်မံကြည့်တဲ့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်
တရင်ချင်းချက်ကိုကောင်းလင်းဦးကြီးညာသွားခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကကောင်းအောင်ဖြစ်ပြီးတော့အသံဖတ်အင်ဂျင်နီယာကတော့ PJ Elliot ဖြစ်ပါတယ် VO American အသံရမနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6:00-9:00လိုင်းဒိုမီတာ30-40-48နဲ့လိုင်းလာမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတ တင်ပါရရှင်တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းပြီးတော့မင်္ဂလာရှိတဲ့ Christmas ညချမ်းဖြစ်ကြပါစေလို့ VOA ဝိုင်းနေသားအားလုံးကဆုတောင်းမေတ္တာပို့သပါရရှင်ကျွန်မအနံလာပ
This program has come to you from the Voice of America, Washington.